Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American ကနေအောက်တိုဘာ4ရက်တနင်္ဂနွေနေ့ညပိုင်းမှာမာဘာသာစီစဉ်နေကိုဇမစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ38 38 51နဲ့ဒိုင်လမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်ဆက်လွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။COVID-19 ရောဂါကူးစက်ခံထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အခြေအနေဟာဆက်ပြီးတော့ကောင်းမွန်နေပြီးတိုးတက်မှုရှိတယ်လို့သူ့ရဲ့ဆရာဝန်ဒေါက်တာရှောင်ကွန်လီကစနေနေ့ညပိုင်းကပြောလိုက်ပါတယ်။သမ္မတထရမ့်ကိုရန်ဒက်စီဗာစတေဒုတိယကြိမ်ပေးထားပြီးအပြားမရှိသလိုနောက်ထပ်အောက်ဆီဂျင်ပေးထားတာလည်းမရှိဘဲအောက်ဆီဂျင်ပြည့်ဝမှုပမာဏဟာလည်းတစ်နေ့လုံး96ရာခိုင်နှုန်းကနေ98ရာခိုင်နှုန်းရှိတယ်လို့ဒေါက်တာကွန်လီကမနေ့ညပိုင်းကပြောပါတယ်။သမ္မတထရမ့်ရဲ့ရောဂါအခြေအနေဟာလုံးဝအန္တရာယ်မရှိတော့တာမဟုတ်သေးတာကြောင့်သူတို့ဆရာဝန်တွေအနေနဲ့သတိနဲ့အကောင်းမြင်နေကြတယ်လို့ဒေါက်တာကောင်လီရဲ့ကြေညာချက်မှာပြောထားပါတယ်။ဇမတ်ဖရော့ကိုဒီနေ့မှရန်ဒက်စီဗာစီနောက်တစ်ကြိမ်ပြီးတော့မှဖြစ်ပြီးဆရာဝန်တွေကအနီးကပ်စောင့်ကြည့်သွားမှဖြစ်တယ်လို့လည်းကြေညာချက်ထဲမှာပြောထားပါတယ်။မနေ့အစောပိုင်းတုန်းကတော့သူ့ကိုကူးစက်ပေးနေတဲ့ဆရာဝန်တွေကဇမတ်ဖရော့နဲ့ပတ်သက်ပြီးပြောကြားခဲ့တာမှာတော့ဇမတ်ဖရော့ရဲ့အချင်းကြီးဟာမနေ့ပိုင်းမှာအလုံးကိုကောင်းတယ်လို့ဒေါက်တာကောင်လီကဝေါ်ဒရစ်စစ်ဆေးရုံမှာပြောထားပါတယ်။အမေအီဗီရောအရာရှိချုပ်မတ်မဲတို့ကတော့သမ္မတထရမ့်ရဲ့အခြေအနေဟာလွန်ခဲ့တဲ့24နှစ်အတွင်းအလုံးစိုးရိမ်စရာကောင်းခဲ့ပြီးလာမယ့်48နှစ်ကြီးဟာသမ္မတအတွက်အရေးကြီးပြီးတော့ပြေဝပြန်နေကောင်းလာဖို့အနေထားထိတော့မရောက်သေးဘူးလို့မနေ့အစောပိုင်းမှာပဲသူကပြောခဲ့တာပါသမ္မတထရမ့်အနေနဲ့ဆေးဥမှာဘလောက်ထိဆက်နေရမယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဒေါက်တာကောင်လီကပြောပါတယ်ဒါပြင်သမ္မတထရမ့်အနေနဲ့အောက်ဆီဂျင်ပေးဖို့လိုခဲ့သလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာကောင်လီကဖြေဆူသွားခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာကမ္ဘာ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ35သန်းကျော်နဲ့သေဆုံးသူတစ်သန်းကျော်သွားပြီလို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဥရောပနိုင်ငံတွေမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာနဲ့ရင်ဆိုင်နေရပြီးနေ့စဉ်ကူးစက်မှုနှုန်းမှာလည်းစံချိန်တင်မြင့်တက်မှုရှိနေပါတယ်။ဗြိတိန်မှာမနေ့ကတော့ဗိုင်းရပ်စ်ကူးစက်ခံသူ1852ယောက်ရှိခဲ့ပြီးတော့အဲ့လိုကူးစက်မှုတွေမြင့်တက်နေရတဲ့အကြောင်းတစ်စိတ်တစ်ပိုင်းကတော့စက်တင်ဘာ24ရက်နေ့ကနေအောက်တိုဘာ10ရက်နေ့ထိကူးစက်မှုတွေနဲ့ပတ်သက်ပြီးထုတ်ပြန်လာမှာနည်းပညာပိုင်းအခက်အခဲတွေကြောင့်ဖြစ်တယ်လို့ဗြိတိန်အစိုးရကပြောပါတယ်။ဒါပေမဲ့တောက်ကြနေ့ကကူးစက်သူ6900ကျော်ရှိတာကြောင့်မနေ့ကကူးစက်မှုဟာတောက်ကြနေ့ကထက်တော့နှစ်ဆနီးနီးလောက်ပိုများခဲ့တာပါ။ဒီမတိုင်ခင်အင်္ဂါနေ့ကတော့ကူးစက်သူ9143ယောက်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ထားတာပါ။ဖင်လန်နိုင်ငံမှာလည်းမနေ့ကနေ့စဉ်ကူးစက်သူ18000နီးပါးရှိခဲ့ပြီးတော့အများဆုံးစံချိန်တင်ခဲ့ပါတယ်။ဒါဟာတောက်ကြနေ့ကထက်9000ကျော်လောက်ပိုများတာဖြစ်ပါတယ်။အခုဆိုရင်ပြည်ထောင်နိုင်ငံမှာကူးစက်သူ6300လောက်ရှိလာနေပြီးဒေသုံးသူလည်း3000ကျော်နဲ့ဥရောပမှာဗြိတိန်နဲ့အီတလီပြီးရင်ဒုတိယအများဆုံးဒေသုံးတဲ့နိုင်ငံဖြစ်ပါတယ်။အိုင်လန်နိုင်ငံမှာတော့နောက်ထပ်ကူးစက်သူ613ယောက်ရှိခဲ့ပြီးတော့ဒါဟာဧပြီလကလူတွေကိုအပြေမထွက်ကြဖို့မိန့်ထုတ်ပြီးနောက်ပိုင်းနေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပါတယ်။ရာဇဝနိုင်ငံမှာဆိုရင်လည်းဒီနေ့မှာကူးစက်သူ1000ကျော်ရှိပြီးတော့ဒါဟာမေလလေကစလို့နေ့စဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဩစတြေးလျနိုင်ငံဘက်မှာတော့ New South Wales ပြည်နယ်မှာလွန်ခဲ့တဲ့14နှစ်အတွင်းပြည်တွင်းကူးစက်မှုတရားမှမရှိဘူးလို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ဒါဟာအဲ့ဒီပြည်နယ်မှာဗိုင်းရပ်စ်ကူးစက်မှုတွေမရှိတာအခုဆိုရင်9ရက်သလိုက်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲ Victoria ပြည်နယ်မှာတော့ကူးစက်သူ12ယောက်နဲ့သေဆုံးသူတယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့24နှစ်အတွင်းဗိုင်းရပ်စ်ကူးစက်ခံသူဟာ9529ယောက်ရှိခဲ့ပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံမှာရောဂါကူးစက်ခံသူ 6.5 သန်းကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မှအတည်ပြုပါတယ်။ဒါပြင်သေဆုံးသူအရေအတွက်ဟာလည်း3,100ကျော်သွားပြီဖြစ်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာမှာနေ့စဉ်ရောဂါကူးစက်မှုနှုန်းအများဆုံးနိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပေမဲ့နေပြန်ကောင်းလာသူလည်း83ရာခိုင်နှုန်းကျော်အရေအတွက်အားဖြင့်တော့ 9.5 သန်းကျော်ရှိတယ်လို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ3992ယောက်ရှိတာကြောင့်ကူးစက်သူစုစုပေါင်း33000ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဒီနေ့မှာနောက်ထပ်96ယောက်သေဆုံးတဲ့အတွက်သေဆုံးသူကတော့11151ယောက်ရှိပြီလို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ64ယောက်ရှိပြီအခုဆိုရင်နေ့စဉ်ကူးစက်မှုနှုန်း100အောက်ရောက်တာ4ရက်သလိုက်ရှိသွားပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုချိန်ဟာအားရဖြစ်တာကြောင့်ဗိုင်းရပ်စ်ဆေးရာတွေနည်းတဲ့အတွက်အခုလိုနေ့စဉ်ကူးစက်မှုနှုန်းကျဆင်းတာဖြစ်နိုင်တယ်လို့လည်းပြောပါရခင်ဗျာ။ Saudi Arabia နိုင်ငံမှာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကန့်သတ်ချက်တွေကိုပြန်ရုပ်သိမ်းလိုက်ပြီးတော့ဒီနေ့မှာတော့မက်ကန်မြို့မှာရှိတဲ့အစ္စလာမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားရနေရာမှာဟုတ်ပြုဆူတောင်းသူအနေနဲ့ရှိခဲ့ပါတယ်။ စော်ရီဆိုရကလည်းဒီနေ့ဆာပြီးတော့မက်ကယ်မျိုးကဂရမ်ဘလီကိုနေ့စဉ်လူ6000လောက်ဝင်ခွင့်ပြုသွားမှာဖြစ်ပါတယ်။အခုပထမအဆင့်ပြန်ဖွင့်ချိန်အတွင်းမှာတော့စော်ရီနိုင်ငံသားတွေနဲ့ဒေသခံတွေကိုပဲခွင့်ပြုသွားမှာဖြစ်ပြီးလူတယောက်အနေနဲ့အိမ်မှာဝတ်ပြုစုတောင်းဖို့အတွက်3 ရက်အချိန်ရမှာဖြစ်တယ်လို့လည်းပြောပါတယ်။ဘလီကိုလည်းပို့သက်တာတွေတန်ရှင်းလုပ်တာတွေနေ့စဉ်ကြင်ကြင်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။လူရဲ့ကန့်သတ်တဲ့ဝင်ဝင်ပြုထားတာကြောင့်ဝပြုစုတောင်းသူတွေအနေနဲ့အဲဒီကိုမလာခင်မှာအချိန်ကိုကြိုတင်ပြီးတော့အကြောင်းကြားမှာဖြစ်တယ်လို့ပြောပါရခင်ဗျာ
။ VOA American တန်ညားရဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9383ညဘိုင်းဒိုမီတာ51kilohertz 5885တို့ဖြင့်စနစ်တင်းတွေမှာ5မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါရှင်ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။1994ခုနှစ်တုန်းကရဝမ်ဒါနိုင်ငံမှာလူ၈သိန်းကျော်သေဆုံးခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကြီးနဲ့ဆက်ဆက်ပြီးလူ၃ဦးကိုဘယ်လ်ဂျီယမ်နိုင်ငံကဖမ်းဆီးတရားဆွဲဆိုလိုက်ပါတယ်။သူတို့၃ဦးကိုလူအခွင့်အရေးကိုပြင်းပြင်းထန်ထန်ချိုးဖောက်မှုနဲ့ဆွဲချက်တင်လိုက်တာဖြစ်တယ်လို့ဘယ်လ်ဂျီယမ်အစိုးရရှိနေုံပြောခွင့်ရ Eric Van Duys ကစနေနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုဖမ်းဆီးလိုက်တဲ့သူ၃ဦးထဲက2ဦးကိုအင်္ဂါနေ့တုန်းကဘယ်လ်ဂျီယမ်နိုင်ငံ Brussels မြို့မှာဖမ်းဆီးခဲ့တာဖြစ်ပြီးနောက်2ဦးကိုတော့ Hinault ပြည်နယ်အတွင်းမှာဗုဒ္ဓဟူးနေ့ကဖမ်းဆီးခဲ့တာပါသူတို့တွေကတဦးကိုနေအိမ်မှာစောင့်ကြည့်ထားပြီးကြံ့နှူးကိုတော့ထိန်းသိမ်းထားပါတယ်။ရာဇဝတ်မှုကင်းစုံစမ်းစစ်ဆေးရေးဌာနနဲ့အစိုးရရှိနေုံကစုံစမ်းရရှိထားတဲ့အချက်အလက်တွေပေါ်မူတည်ပြီးသူတို့ကိုရုံတင်စစ်ဆေးသွားမယ်လို့ပြောခွင့်ရ Van Duys ကပြောပါတယ်။အခုဖမ်းဆီးခံထားရသူတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ပြောခွင့်ရကထုတ်ဖော်မပြောသေးပေမဲ့တပ်တွေတွေနဲ့တိုက်ဆိုင်စစ်ဆေးပြီးရင်အတည်ပြုပေးသွားမယ်လို့ပြောပါတယ်။ဒီရဝန္ဒာလူမျိုးတုံးတပ်ဖြတ်မှုနဲ့ဆက်ဆက်ပြီး2015ခုနှစ်တုန်းကကုလသမဂ္ဂရာဇဝတ်ခုံရုံးကလူပေါင်း90ကျော်ကိုဆွဲချက်တင်ခဲ့ပြီးဒီထဲက80ကိုတရားဆွဲဆိုခဲ့ရပါ2001ခုနှစ်ကလေးကဘယ်လ်ဂျီယမ်နိုင်ငံကလည်းဒီလူမျိုးတုံးတပ်ဖြတ်မှုမှာပါဝင်ပတ်သက်ခဲ့သူရဝန္ဒာနိုင်ငံသား9ဦးကိုရုံးတင်စစ်ဆေးခဲ့ပြီးထောင်နဲ့နှစ်20စီချမှတ်ခဲ့ပါတယ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးပြစ်မှုထင်ရှားသူအရင်ရဝန္ဒာအကြီးတန်းအရာရှိဟောင်းတူဖြစ်တဲ့ Fabian Nares ကိုလည်းဘယ်လ်ဂျီယမ်တရားရုံးက1925နှစ်ချမှတ်ခဲ့ပါတယ်ရှင်။နာဂိုနိုကာရာဘခ်အာမေးနီးယားနဲ့အဇာဘိုက်ဂျန်တပ်ဖွဲ့တွေကြားနာဂိုနိုကာရာဘခ်ဒေသမှာစနေနေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်စနီနီနောင်မိုင်းကမဟာဗျူဟာကြားတဲ့မာဒဂက်စ်မြို့အပေါ်မှာအလံလွင့်ထူနိုင်ခဲ့ကြောင်းနဲ့ကြေးရွာအတော်များများကိုသိမ်းပိုက်နိုင်ခဲ့ကြောင်းအဇာဘိုင်ဂျန်တမရအီလ်ဟမ်အာလီယက်ဖ်ကပြောပါရယ်အမေးနီးယားကကွေးဝင်ကြီးဌာနကတော့ကာရာဘတ်ကခွဲထည့်ရေးသမားတွေဟာအဇာဘိုင်ဂျန်တို့ရဲ့ထိုးစစ်ကြီးတစ်ခုကိုတားဆီးနိုင်ခဲ့ကြောင်းပြောပါရယ်အမေးနီးယားတပ်ဖွဲ့တွေကအဇာဘိုင်ဂျန်တို့ရဲ့လီယင်၃စီးကိုပစ်ချခဲ့ကြောင်းနဲ့ရှည်တန်းစစ်မြေနာတလျှောက်လုံးမှာတိုက်ပွဲတွေပြင်းထန်နေကြောင်းအမေးနီးယားကကွေးဝင်ကြီးဌာနပြောခွင့်ရရှူရှန်စတက်ဖာနီယနာပြောပါရယ်အဇာဘိုင်ဂျန်ကကွေးဝင်ကြီးဌာနကတော့လေရင်ပစ်ချခံရတာမရှိဘူးလို့ပြောသလိုအမေးနီးယားတပ်တွေကအရက်သားတွေရှိရာနေရာတွေမှာပုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့ပြောပါရယ်အဇာဘိုင်ဂျန်တမရအီလ်ဟမ်အလီယက်ဖ်ကအမေးနီးယားတပ်တွေနာဂိုနိုကာရာဘတ်ကနေရုတ်သိမ်းမှပဲပဋိပက္ခအဆုံးသတ်နိုင်မှာဖြစ်တယ်လို့ပြောပါရယ်1990ပြည့်နှစ်တွေတုန်းကထမန်းကြီးလူ3000လောက်သေဆုံးခဲ့တဲ့စစ်ပွဲအတွင်းအမေးနီးယားခွဲထွေရေးသမားတွေကအဇာဘိုင်ဂျန်နေမြေထဲမှာရှိတဲ့နာဂိုနိုကာရာဘတ်ကိုသိမ်းပိုက်ထားခဲ့တာပါ1994ခုနှစ်အပြည့်ခက်ရဆဲရေးသဘောတူညီချက်ရရှိပြီးတဲ့နောက်ပဋိပက္ခအဆုံးသတ်ရေးငြိမ်းချမ်းရေးဆွေးနွေးဖို့အတွက်အမေရိကန်ပြင်သစ်နဲ့ရုရှားနိုင်ငံတွေပါဝင်တဲ့ Minsk အဖွဲ့ရဲ့ဆွေးနွေးပွဲတွေကလည်း2010ပြည့်နှစ်မှာရဆိုင်သွားခဲ့တာဖြစ်ပါတယ်ရှင်ဣသရေလနိုင်ငံနေရာအနှံ့မှာပြည်သူထောင်ပေါင်းများစွာဆန္ဒပြပွဲတွေဆင်နွှဲပြီးဝန်ကြီးချုပ်ဘင်ဂျမင်နီတန်နယာဟုယာရုကနှုတ်ထွက်ပြီးတောင်းဆိုနေကြပါတယ်။ကာယောဂါကြောင့်အသွာလာပိတ်ပင်ထားတဲ့ဂျာကာနိုင်ငံအနှံ့ရန်နေချီတဲ့နေရာတွေမှာအခုလိုဆန္ဒပြနေကြတာပါ။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့ပြီးခဲ့တဲ့အပတ်ထဲနိုင်ငံတော်ဝန်ဒုတိယအကြိမ်အသွာလာပိတ်ပင်မှုတွေနဲ့လူတွေအိမ်ထဲကနေမိုင်းဝဲအတွင်းသာထွက်ခွင့်ရမယ်စီမင်းချမှတ်လိုက်ပြီးတဲ့နောက်မှာတော့ဆန္ဒပြသူတွေကသူတို့အိမ်အနီးအနားတွေမှာစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူအတော်များများကမကြခင်ကအလုပ်ပြုတ်ခဲ့ကြသူလူငယ်လူရွယ်တွေဖြစ်ပါတယ်။ဒါစင်နဲ့ချီရဲ့ရဲတပ်ဖွဲ့ဝင်တွေကိုဆန္ဒပြပွဲတွေအနီးမှာတွေ့ကြရတယ်လို့လူအတော်များများလည်းဖန်ဆီးထိန်သိမ်းခံခဲ့ရပါတယ်ရှင်။ အမေရိကန်နိုင်ငံမှာရဲတောက်သွုံမှုကြောင့်သေဆုံးသူနှုန်းမြင့်တက်လာတယ်လို့အမေရိကန်ယောဂကာကွယ်ထိန်းချုပ်ရေးဌာန CDC ကအောက်တိုဘာလအတွင်းထုတ်ဝေတဲ့လေ့လာချက်တစ်ခုမှာဖော်ပြပါတယ်။အရဲတည်စားတောက်သွုံမှုနဲ့ဆက်နွယ်ပြီးနှစ်ဆင်သေဆုံးသူကအမျိုးသားတွေပိုများပြီးမဲ့အမျိုးသမီးတွေသေဆုံးမှုနှုန်းလည်းမြင့်တက်လာတယ်လို့ဒီလေ့လာချက်ကတွေ့ရှိရပါ။အခုကယောဂကာလအမျိုးသမီးအတော်များများအလုပ်ထွက်လို့ရသူတွေရှိသလိုအိမ်ကနေအလုပ်လုပ်ရသူတွေလည်းရှိပြီးတစ်ဖက်ကအိမ်တော်တာဝန်နဲ့ကလေးတွေကိုထိန်းချုပ်မှုတာဝန်တွေကိုလည်းယူထားရပါတယ်။ကယောဂကြောင့်အသွာအလာတွေပိတ်ပင်ထားချိန်မှာအမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးရက်တောက်တာကိုတွေ့ရတယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။2019နဲ့2020အတွင်းအမေရိကန်တွေကြားအရက်တီစားတောက်သုံးမှု14ရာခိုင်နှုန်းမြင့်တက်ခဲ့ပြီးအမျိုးသမီးတွေကြားမှာအရက်တောက်တဲ့နှုန်းပိုများတယ်လို့ JAMA Network Open ကမကြသေးခင်ကထုတ်ဝေတဲ့လေ့လာချက်မှလည်းဖော်ပြထားပါတယ်။ခနာဒါစိတ်ဖိစီးမှုတွေပြပြောက်ဖို့အလွယ်ကူဆုံးနည်းလမ်းတစ်ခုအနေနဲ့အရက်တောက်သုံးကြတာဖြစ်ပေမဲ့ဒါကတရှိဆွေးသွားနိုင်တဲ့အမူအကျင့်တစ်ခုဖြစ်တယ်လို့ Emory တက္ကသိုလ်ပြည်သူ့ကျန်းမာရေးဌာနက Natalie Crawford က NBC သတင်းကိုမကြသေးခင်ကပဲပြောပါရယ်တချို့ကုမ္ပဏီတွေကလည်းအထူးသဖြင့်အမျိုးသမီးတွေကိုပြစ်မှတ်ထားပြီးအရက်ဘီယာတွေကိုပန်းရောင်ပလင်းပုံစံတွေနဲ့ထုတ်လုပ်လာကြတာပါအရက်ကိုလိုအပ်တာထက်ပိုပြီးတော့တောက်သုံးရင်နောက်ဆက်တွဲကျန်းမာရေးပြဿနာတွေနဲ့ကြုံရမှာဖြစ်တယ်လို့အသေး၆တာနဲ့အရက်အစိတ်တဲ့ပြဿနာတွေဖြစ်လာနိုင်ပါရဲ့ရှင်တော်ရရှင်များရှင်တင်းငွေနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမဆုမမရှင်ကမ္ဘာကရောဂါ COVID-19 ဖြစ်နေတဲ့အချိန်မှာကျင်းပတဲ့2020ရွေးကောက်ပွဲအတွက်နိုင်ငံတော်တော်များများမှပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲတွေစပေးနေကြတဲ့အခြေအနေပေါ်ရွေးကောက်ပွဲဆောင်ကြည့်သူနဲ့ကိုယ်တိုင်မဲပေးခဲ့သူရဲ့သုံးသပ်အကြံပြုချက်တွေစုစည်းတင်ပြပေးကြပါမယ်။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွက်စင်ကာပူ၊တောင်ကိုရီးယား၊ဂျပန်၊ထိုင်း၊ရုရှား၊ဒိမတ်စတဲ့နိုင်ငံသီးသီးမှအခြေစိုက်တဲ့မြန်မာတန်ရုံးတွေမှာမဲယုံတွေဖွင့်ပြီးတော့ပြည်ပရောက်မြန်မာနိုင်ငံသားတွေအောက်တိုဘာလ၁ရက်နေ့ကနေစလို့ကြိုတင်မဲတွေစပေးနေကြတာပါ။ဒီကြေရွေးကောက်ပွဲအထူးခြားချက်ကတော့ကမ္ဘာကရောဂါ COVID-19 ဖြစ်နေတဲ့အချိန်ကျင်းပတာမို့လို့သက်ဆိုင်ရာနိုင်ငံအသီးသီးရဲ့ကူးစက်များ COVID-19 ရောဂါမပြန့်ပွားရေးလူစုလူဝေးကန့်သတ်ချက်လိုတင်းကျပ်တဲ့စီရင်စီကံသတ်မှတ်ချက်တွေကြားကနေမြန်မာနိုင်ငံသားထောင်နဲ့ချီကြိုတင်မဲတွေပေးခဲ့ကြတာပါဒီလိုကြိုတင်မဲပေးတဲ့သူအများပြားလာရောက်မဲပေးတဲ့အချိန်မှာမဲပေးတဲ့သူတွေအခက်အခဲမဖြစ်အောင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့သက်ဆိုင်ရာမြန်မာတန်ရုံးတွေဘက်ကကြိုတင်ပြင်ဆင်ထားတဲ့နာတွေကိုတော့ရွေးကောက်ပွဲအနီးကပ်စောင့်ကြည့်လေ့လာနေတဲ့ New Myanmar Foundation အဖွဲ့ကမတ်မြနန္ဒာတင်ကအခုလိုအကြံပြုပါတယ
်။သူတို့ရဲ့ဒီလုံုံကြီးနဲ့ဒီအဆင်ပြေစွာမဲပေးနိုင်ဖို့အတွက်ကိုလည်းဒါတန်ရုံးတွေကနေပြီးတော့မှကြိုပြရဖြစ်လာတဲ့အခြေအနေပေါ့နော်။မအရင်တော့ကတော့ဒီလိုမျိုးလူစုလူပေးဖြစ်မယ်လို့မမှန်းမိဘူးပေါ့နော်။ဒါပေမဲ့လည်းအခုကအကုန်လုံးကလာပေးကြတယ်။ဒါမျိုးမျိုးဆက်ဆံပေးနိုင်အောင်ဘယ်လိုမျိုးမှလုပ်ကြမလဲပေါ့နော်။ဒီတန်ရုံးရောဒီမဲပေးတဲ့လူတွေရောအကုန်လုံးကစုပေါင်းပြီးတော့ပို့ကောင်းအောင်ဘယ်လိုလုပ်ကြမလဲပေါ့နော်။ကောင်တာတွေပို့ဖွင့်လို့ရလား။ဖေးနေရမှာတော့ဖြစ်ရအီးမဲယုံလေးတွေတုတ်ပြီးတော့အလုပ်လုပ်ရမလဲစသဖြင့်ပေါ့နော်။ဒီဒီဖြစ်ရှင်းတဲ့ဟာမျိုးကိုလည်းဒီစုပေါင်းပြီးတော့မှတက်စင်ပါလေ။
ဒါအပြင်နိုင်ငံရဲ့ချားကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေချိုတင်မဲလာပေးကြတဲ့အချိန်မှာမှန်ကန်စွာမဲပေးရမယ့်နည်းစနစ်မိမိပေးလိုက်တဲ့မဲပယ်မဲမဖြစ်အောင်နဲ့မိမိကိုယ်တိုင်နှစ်သက်ရွေးချယ်မဲ့ကိုယ်စားလှယ်လောင်းရဲ့ပါတီအမည်မဲဆန္ဒနယ်တွေကိုမှန်ကန်စွာရွေးချယ်ပေးနိုင်ရေးစနစ်တကျပညာပေးသင့်ပါတယ်လို့ရွေးကောက်ပွဲဆောင်ကြည့်သူမမြနန္ဒာတင်ကသုံးသပ်ပါတယ
်။တခါလေကြတော့လေဟို၅နှစ်မှတစ်ချိန်လောက်ပေးရတာဆိုတော့လေဒီမှာမိသွားတာမျိုးတွေဖြစ်နိုင်တယ်ကိုဗစ်ကာလမှာဆိုတော့ဒီမဲလက်မှတ်ကိုထုတ်ဖို့အတွက်ကိုဘောပင်ကိုယူလာမှလားဒါမှမဟုတ်ဟိုကပေးမှလားတဲ့ဖြစ်နှစ်ဆယ်နှစ်တိုင်းမှာမဲပေးတဲ့ procedure လေးတွေကြောင်းနိုင်တာမျိုးတွေလည်းရှိတယ်။အဲ့ခါကျတော့ဒီပြည်ရင်းမဲ့ဖြစ်ဖြစ်ပြီးပါပဲဖြစ်ဖြစ်ဒီမဲဆန္ဒရှင်ကိုတော့ဒီမဲမပေးခင်မှာလေအမဲပေးဖို့မဲပေးနည်းတွေကိုလေ့လာဖို့အတွက်ဆိုပြီးတော့ဒီမဲယုံတွေရရှိမှဆိုရင်ဥမာပုံစံလေးတွေနဲ့ပြထားပါတော့။ဒီညာပေးလက်ကမ်းစာဆောင်တွေကိုကြိုတင်ပြီးတော့မှဖြန့်ဝေပေးထားတာမျိုးပေါ့နော်။အဲ့လိုမျိုးတွေကတော့လုပ်စီခြင်းနဲ့ပေါ့နော်။ဒီ commission နဲ့တန်ရုံးတွေနဲ့ပြည်သူ့ဆိုင်ပြီးတော့မှဟိုကလုပ်ပေးတဲ့လို့တစ်ချက်ပါလေ
။ဒီကနေ့ဂျပန်နိုင်ငံတိုကျိုမြို့တော်ကမြန်မာတန်ရုံးမဲယုံစီကိုရာနဲ့ချီရောက်ရှိလာကြတဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေစနစ်တကျမဲပေးနိုင်ရေးအတွက်ဂျပန်ရောက်မြန်မာလူမှုအဖွဲ့တွေဝိုင်းဝန်းကူညီပေးခဲ့ကြတာတွေကိုတော့ကိုယ်တိုင်မဲပေးခဲ့တဲ့ညီညွတ်တော်တိုင်းရင်းသားများအဖွဲ့ဥက္ကဋ္ဌဦးမိုင်းကျော်ဦးကသူ့အတွေ့အကြုံပြောပြပါတယ်
။ကျွန်တော်တို့ကကိုမဲတပြားကိုဒီမှာမှအကျိုးရှိအသုံးချရှိမှာကျွန်တော်တို့နိုင်ငံမှာနှစ်ပေါင်းများစွာဒီအာဏာရှင်စနစ်အောက်ကနေမလွတ်မြောက်သေးဘူးပေါ့နော်။ဟိုဒီလွတ်မြောက်လာအောင်ဒီမဲနဲ့ပဲလုပ်နိုင်ခဲ့တယ်ပေါ့နော်။အဓိကမမှားအောင်ဒီမဲပေးရမှာစနစ်ကိုကျွန်တော်တို့ volunteer group ကပဲဒီတာယုံပြင်ပလူတွေတန်းစီတဲ့အချိန်မှာကျွန်တော်တို့ဒီအကောလို့စနစ်ကရှင်းပြတယ်ပေါ့နော်။
ကျွန်တော်မှာတော့ပြပအခြေဆိုင်တာယုံတချို့မှာမဲလာပေးတဲ့သူထောင်နဲ့ချီရှိတဲ့အတွက်တက်ဆိုင်ရာနိုင်ငံရဲ့ကိုဗစ်-19စီကံတတ်မှတ်ချက်တွေနဲ့အညီမဲပေးနိုင်ရေလူရေလျှော့ချပြီးတော့တတ်မှတ်အရေးအတွက်နဲ့မဲပေးခိုင်းတာနောက်သွားလာရခက်ခဲသူတွေအတွက်မဲယုံခွဲတွေဖွင့်လှစ်ပေးနေတာနောက်မဲပေးခွင့်ရသူတွေအားလုံးပေးခွင့်ရအောင်လို့တတ်မှတ်ရထက်ကြော်လွန်ပြီးတော့မဲလက်ခံပေးဖို့ရေးပေါ်စီစ
ဒီလိုမြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ MiraSat 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်ဒရင်ဆောင်မတွေတွိဆုံမင်းမြန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ထိုင်းနိုင်ငံမြန်မာတိုင်ယုံမှာ2020ရွေးကောက်ပွဲအတွက်ကြိုတင်မဲတွေပေးနိုင်ပြီဆိုပေမဲ့မြန်မာနိုင်ငံသားတွေအနေနဲ့ဘန်ကောက်မြန်မာတိုင်ယုံကိုအရောက်လာမဲပေးဖို့အခက်အခဲတွေရှိနေပါတယ်။ဒီအတွက်အဆင်ပြေအောင်တော့မြန်မာတိုင်ယုံဘက်ကစီစဉ်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျွန်မမအေးရေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါအခြေအနေတွေကြောင့်အလုပ်ကန်အခက်အခဲတွေကြားက2020ရွေးကောက်ပွဲအတွက်ကြိုတင်မဲပေးတာတွေကိုစနေနေ့ကစခဲ့ပြီးမဲ့လူဦးရေ900ကျော်သာမဲပေးနိုင်ခဲ့ပြီးဒုတိယတနင်္ဂနွေနေ့မှာတော့လူဦးရေပထမနေ့ကထက်ပိုများတယ်လို့ဆိုပါတယ်။တိုင်းနဲ့ပြည်နယ်လိုက်ခွဲထားတဲ့အတွက်စက်ရုံတစ်ခုတည်းကလည်းအတူတူလာဖို့အတွက်မရကြတာတွေလည်းရှိနေကြတယ်လို့ဆိုပါတယ်။စေတနာဝန်ထမ်းလှုပ်ပေးနေသူတွေကတော့အဝေးကလာတဲ့သူတွေအဆင်ပြေစွာမဲပေးနိုင်ရေးကိုမြန်မာအံမတ်ကြီးကိုတင်ပြထားတယ်လို့လည်းဘန်ကောက်မြို့ကမတ်ရီဦးကပြောပြပါတယ်။
ကျွန်ပညာရနဲ့မဲပေးရမယ်စိရင်စရာကိုနှစ်ရက်နေမှတင်ထားလိုက်တာဆက်လို့တချို့မသိကြဘူးလေ။အခုကဘန်ကောက်ကတော့ဝင်ကြည့်ကလေးရအစားဆုံးနေတော့တော်နေစိရင်နားလိုက်ပြီးနေချင်းပြန်လေပေါ့ဗျ။မင်းတို့လည်းဘန်ကောက်လိုရတယ်နေချင်းဆိုနေချင်းနဲ့ကြောက်လိုရတယ်ဟုတ်တယ်မလားဟုတ်ကဲ့ကိုတောင်မင်းကလာတဲ့ခလေးရကြအဝေးတင်ရလုံးကောက်အောင်မဆိုင်အိတ်လာရမှာလေဟုတ်အဲ့တယောက်ထဲဒီမိန်းတယောက်ကိုညှို့သွားနောက်တစ်ယောက်ကအဆံပြူအဆီကြီးကဘန်ကောက်ကတောင်ထဲကတောင်မကြီးတောင်ဆိုတာတောင်မင်းကလာမယ့်အဖေဦးတော့နေချင်းမတူလေရအောင်လုပ်ပေးပါလို့တောင်းဆိုင်ထားတယ်
မဲတဲဖို့အတွက်အခက်အခဲဖြစ်နေရတဲ့အလုပ်သမားတွေရဲ့အခြေအနေကိုတော့ရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါဗျ
။သူ့ရဲ့အမြင်နာမှာလည်းပါလာပြီ။သူ့ပေးရမယ့်နေ့ရက်လည်းသိပြီ။အချိန်ညာလည်းသိပြီ။ဆိုတော့တန်ရုံကိုလွယ်လင်းတကူတွားလန့်နိုင်သွားမှရှိတာတပိုင
်း
။နောက်ခါတန်ရုံရဲ့အလုပ်သမားကြီးဒီရှိရခရံဒေတာတွေကဝေးလံခေါင်းပါနေတဲ့အတွက်ကြောင့်ဒီဝီကြီးကုန်ရက်ဒီအရများမယ်။นี่บาดาตะกำมาจ้องเจนเนี่ยตะจองมอเตอร์ยิงเนี่ยคิดตัวละกูอึกแท้ๆสิเนี่ยต้องกูกูได้กูว่ากูเนี่ยนําเลยอ่ะเดี๋ยวนี้ไปมาป่าเลยสรเอามาชาดได้เนี่ยแล้วแหละป่าแล้วป่าเนี่ยเออไอ้อาจารย์เนี่ยนี่ตะบ้องส่งแก้ตันตัวได้ตะจองเนี่ยมันก็ไม่จริงก็ตะเสียงอ่ะอลุตมะวงฐานะกูเจนรู้ในงานเนี่ยงานนี้มันจริงลงได้ที่ยูกับเว้ยมาเสียงลงลงงานเว้ยดีๆมาลงเนี่ยอลุตมะนี่กูไม่ไปกินได้ไม่ใจခုနေပြီးပါလို့တော့မြစ်တရက်ခံထားတယ်လို့ပြောတယ်ဆိုတော့တချို့စိတ်ယုံနေကြတယ်ဟိုလွယ်လင်းတကူဟိုသူ့ရဲ့လုပ်ငန်းခွင်ကြီးဟိုကွန်ထရိုးလုပ်မှုကြီးကျဆင်းသွားမှဆိုလို့မင်းဟိုခွင့်မပြုတာလဲဟိုတာကောင်းပါနေတယ်ပေါ့နော်အဲ့လိုအကြောင်းတရားတွေ၄ချက်လောက်ပေါင်းစုံသွားတဲ့ခါမှာခါမှာမဲပေးမှုအနေသွားတယ်ဆိုတာကိုကျွန်တော်တော့အဲ့လိုသုံးသပ်တယ
်မဲတဲ့ရတဲ့နေ့မတူတာပဲဖြစ်ဖြစ်မဲတဲ့ဖို့ရောက်လာရင်တော့ညနေ6နာရီအတွင်းမှာမဲတဲ့နိုင်ဖို့စီစဉ်ပေးနေတယ်လို့လဲဘန်ကောက်မြို့မြန်မာတန်ယုံကမြန်မာတန်အမတ်ကြီးဦးမျိုးမြင့်တန်းကသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်
အဲ့ဒီရောက်လာရဲ့လည်းပဲနေ့6နာရီအတွင်းမှာစီးပွားရတာလို့လုပ်ပေးပါပဲ။အဲ့ဒါကြောင့်မလို့စောင့်နိုင်တော့စောင့်လို့ရတယ်ကျွန်တော်တို့ကအဲ့လိုသိစိတ်မှရှိတဲ့လားလို့လုပ်ပေးပါမယ်။ဒီကရအမှုကရပေးတယ်ကျွန်တော်ကနေ့မှလာမယ်ရတယ်။နေ့6နာရီမတိုင်ရင်ထိတ်ရောက်ရင်ဟိုပေးပါပဲ။
မြန်မာတန်ယုံဘက်ကတော့တတ်မှတ်ထားတဲ့ရက်မှာမရောက်လာနိုင်သူတွေရှိတာကြောင့်တတ်မှတ်ရက်မဟုတ်ပဲမဲပေးဖို့စောင့်နေသူတွေရှိရင်လည်းမဲပေးနိုင်ဖို့အတွက်စီစဉ်ပေးနေပါတယ်။မဲထည့်တဲ့ပထမနေ့မှာလူဦးရေ1800လောက်တတ်မှတ်ထားပြီးမဲ့လူဦးရေ900ကျော်လောက်သာမဲထည့်နိုင်ခဲ့တာကြောင့်တတ်မှတ်ထားတဲ့ရက်အတွင်းမဲပေးဖို့စရင်ပေးသွင်းထားသူ3600ကျော်လုံးမဲပေးနိုင်ဖို့မပေးနိုင်ဖို့ကတော့မသေးကြသေးပါဘူး။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမယ့်ထွေထွေရွေးကောက်ပွဲကြီးကဲ့လာပြီးဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်နေဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြန်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံသားရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားတယ်မလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဝင်မြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOD Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုံးမြင့်ဆန်စားတဲ့ DVD ရုပ်တံကချုပ်နေသေးတဲ့အချိန် VOA Internet Website ဆာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook ဆာမျက်နှာတို့မှာလည်းချုပ်နေသေးတဲ့အချိန်နဲ့တပြိုင်တည်းတည်ရှိနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ချုပ်နေပေးသွားမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့မြမအရေးဆွေးနွေးပွဲမှာတော့ဒီလက်ရှိ COVID ကာလအကန့်အသတ်တွေကြားကသတင်းလုံခြုံရေးလုံခြုံရေးကြားတဲ့ဒီမြမသတင်းမီဒီယာဖွဲ့စည်းတွေရဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာကောင်စီကတော့ပဲတွင်မှုကုမီကျော်နဲ့ဆက်သွယ်မိများထားပါတယ်။ကျွန်တော်သားညို့ဦးပါ။မြန်မာနိုင်ငံမှာကိုဗစ်အကန့်အသတ်တွေဖြစ်လာတဲ့အခါမှာပြောမှဆိုရင်မဖြစ်မနေရလိုအပ်မဲ့စီးရင်ထဲမှာမီဒီယာလုပ်ငန်းမပါပါဘူး။မပါတော့ကျွန်တော်ကြားသလောက်တချို့ဒီမီဒီယာလုပ်ငန်းတွေရပ်နေရလို့ကြားပါတယ်အဲ့တော့ဒီမီဒီယာလုပ်ငန်းကိုဗစ်ကာလအကန့်အသတ်ချိန်မှာမြန်မာမီဒီယာလုပ်ငန်းတွေဘယ်လို run နေလဲဆိုတာလေးအရင်ဆုံးအနှစ်ချုပ်ပြီးပြောပြပါလား
တရင်းစာတချို့မထုတ်နိုင်ဘူးတချို့ကတော့သူတို့ဟိုနီးလန်းရှာပြီးထုတ်တယ်ပေါ့နော်သို့တော့ဒီဖြန့်ဖြူးရေးတို့ဒင်းလိုက်တဲ့ကိစ္စလိုအပ်ရင်အပြင်ထွက်တဲ့ကိစ္စတွေကတကယ်ဝင်တော့လူချိန်ချင်းမဟုတ်ဟို online ကြီးကတော့တင်တာတော့ဖြန့်ဖြူးရေးမရှိဘူး online ပေါ်တင်လို့ရတယ်ဒါပေမဲ့ဟိုတင်းလိုက်တဲ့ကိစ္စမှာတော့ online တင်းဌာနတွေလည်းအလားတူပဲဒီလိုအခက်အခဲရှိတယ်။အဲနောက်တစ်ခုကတော့စောစောကတင်းစာလိုဟာမျိုးပုံနှိပ်ရတယ်လို့မျိုးဆိုရင်ဒီအချိန်မှာရန်ကုန်တစ်မြို့လုံးကိုတွန်းလာကန့်တတ်ထားတော့ဒီလမ်းလေးရောင်းဆိုင်တို့ဘာလို့ကမရှိတော့ပဲတချို့ဟိုအိမ်ပို့တဲ့ဆန်ဟိုဝန်ဆောင်မှုတွေတော့ရှိတယ်သို့တော့ရောင်းဆိုင်တွေကလူမထွက်တဲ့အတွက်ရောင်းရမှာလည်းမဟုတ်ဘူးနော်ဆိုတော့အဲ့ဒီအချိန်နေမျိုးဖြစ်နေတော့ဝင်ငွေမှာကျော်ညာရောဒီရောင်းအငွေတွေမှာအလုံးထိခိုက်တာပေါ့ဟိုဧပြီလနဲ့မေလမှာတချို့လည်းရက်တဲ့ဟာရကုန်တယ်အခုဟိုလူလျှော့တဲ့ဟာလျှော့ကုန်တယ်ဒီတပြန်မှာတစ်ခါအခုကဒုတိယသုံးနှစ်ချက်ဆိုတော့ဟိုဝန်ထမ်းတွေလာတာလျှော့ပြီးတော့လူလျှော့တဲ့ဟာအဲ့လိုဟာမျိုးတွေကတော့ဟိုဒီဒုတိယကြော့မှာလည်းထပ်ပြီးတော့ဟိုဖြစ်ပေါ်နေတဲ့ဟာမျိုးတွေကျွန်တော်တို့ကြားသိရ
မြန်မာသတင်းမီဒီယာကောင်စီအနေနဲ့ဒီအခြေအနေနဲ့ပတ်သက်လို့ပြန်ကြားရေးဘက်ကရရှိနေဆွေးနွေးတယ်လို့လည်းကြားသိရပါတယ်ခင်ဗျာအဲ့တော့ထူးခြားချက်နောက်ဆုံးအခြေအနေဘယ်လိုများရှိပါလဲဒီအခုမီဒီယာတွေအခုလို့လုံရခံရခက်နေတဲ့အခြေအနေနဲ့ပတ်သက်လို့ပေါ့
ဟိုဒီကိစ္စနဲ့ပတ်သက်လို့ဒီကြားဆွေးနွေးတာတော့မဟုတ်ဘူးဟိုပြီးခဲ့တဲ့29ရက်နေ့ကဒီသတင်းသမားတွေကိုကူညီပေးရေးပေါ့လေဟိုသတင်းသမားတွေရောစာပေရောရုပ်ရှင်ရီတာရောအဲ့ဒီလိုအစည်းအဝေးမှာတော့ဒီသတင်းမီဒီယာဘက်ကကျွန်တော်တို့ NGN ဘက်ကဟိုဒီကိစ္စကိုတင်ပြခဲ့ကောင်စီဘက်ကလည်းတင်ပြတာရှိတယ်ပေါ့နော်ဟိုဆိုတော့ဒီကောင်းကျင်နဲ့ကြီးဝေးတော့မဟုတ်ဘူးဟိုအဲ့ဒီမှာတည်ရတဲ့ဟာကတော့ဟိုပြည်ကျိုင်းဝန်ကြီးဌာနအနေနဲ့ကျွန်တော်တို့ဒီပြည်မီယာကောင်စီကဟိုပို့လိုက်တဲ့စာဒီဟိုကောင်စီကဟိုမြို့သားကိုဗစ်ကော်မတီလည်းပို့ပါတယ်နောက်ပြည်ကျိုင်းဝန်ကြီးဌာနလည်းဟို Focus Ministry ဆိုတော့ကျွန်တော်တို့ပို့ပါတယ်အဲ့ဒီဟာကိုသူလည်းအထက်ကိုအဆင့်တင်ပြပေးရပေါ့နော်သို့တော့အခုချိန်ကြီးတော့ဟိုခွင့်ပြုမယ်အဲ့လိုဟာမျိုးခွင့်ပြုချက်မျိုးတော့မရသေးဘူးဆိုတော့သဘောမျိုးပဲကျွန်တော်တို့သိရတယ်ကျွန်တော်တို့လည်း3ရက်လောက်ပြီးခဲ့တဲ့20ရက်နေ့နောက်ပိုင်းမှာ21ရက်နေ့24ရက်နေ့25ရက်နေ့အဲ့လိုမျိုး3ရက်လောက်ပို့ရတဲ့ဟာတွေရှိတယ်သို့တော့ဟိုတရားဝင်စာနဲ့ပြန်ကြားလာတော့အခုချိန်ကြီးမရှိသေးဘူးအခုချိန်ကြီးလည်းခွင့်မပြုသေးဘူးပေါ့နော
်ပြောရမယ်ဆိုရင်တော့အခုလိုဒီကိုဗစ်ကမ္ဘာကာယရောဂါအခြေအနေမှာသတင်းစီးဆင်းမှုလူလူတွေကြားထဲမှာသတင်းမှန်မှန်ကန်ကန်ရောက်ဖို့အခြေအနေကတော်တော်လေးရေးချီးပါတယ်အဲ့တော့အခုမြန်မာနိုင်ငံမှာအခုလိုကန့်သက်တွေကြုံရရတဲ့အခါကျတော့သတင်းဌာနတွေကတချို့ online နေတယ်တော့လုံးလုံးတယ်ပေါ့နော်တချို့ဒီသတင်းစာတွေမထွက်နိုင်တော့ဘူးသတင်းသမားတွေလည်းတော့လာခက်ခဲရှိတော့သတင်း reporting အပိုင်းပေါ့နော်သတင်းလုပ်ရေးအပိုင်းမှာဘယ်လောက်ထိကြီးကြိုက်မှုတွေရှိပါလဲ
ကျောင်းရင်တော့အရေးသေးအဖြစ်ရောအရေးတွက်အဖြစ်ရောနှစ်ခုလုံးကြီးကြိုက်တယ်လို့ပြောမှာနော်အရေးသေးအဖြစ်ဆိုတော့တချို့သောသတင်းတွေကသွားနိုင်မှတချို့သတင်းတွေကတီးပြုတ်လို့ရတယ်ပိုကြည်ကြည်ပြင်းပြင်းရမယ်ဟာမျိုးတွေမတော်နိုင်တဲ့အခါဖုန်းနဲ့လောက်ရတယ်။နောက်တစ်ခုကတချို့သောဌာနတွေဥပမာဒီလိုကြားထဲမှာကိုဗစ်ကိစ္စနဲ့ရောရောဂါပွဲစီးရုံးရေးကိစ္စနဲ့ပတ်သက်တဲ့ဇုံတရားဖြစ်တဲ့ကိစ္စတွေဟိုရဲစခန်းလမ်းမင်းရဲစခန်းကလာခဲ့ပါစခန်းလာခဲ့ပါဆိုတဲ့ဟာမျိုးအခုချိန်ထိဒီလိုကန့်သက်ချက်ကြားထဲမှာချလာတဲ့ကြားထဲမှာဒီသင်ငန်းညွှန်ရဲစခန်းလိုမျိုးဟိုရဲစခန်းတွေကအဲ့လိုမျိုးပြောနေတော့မယ်ပေါ့နော်သူတို့ဒီအမိန့်ကမသိလို့တော့မဟုတ်ဘူးသို့တော့ဟိုမီဒီယာတွေကမပြောဟိုမပြောကျင်တော့ဒီနီလန်းနဲ့ရှောင်တာလည်းဖြစ်နေတယ်။ဒါကြောင့် တကယ်တမ်းလက်တွေ့ကြတော့စောစောပြောတယ်လို့ပေါ့နော်မလိုင်းတရင်မရဘူးဆိုလဲဟာမျိုးဒီဘက်ကလည်းတရင်ဝင်သွားခွင့်မပြုတာတော့ဟိုဒီအချိန်မျိုးကဟိုတစ်ဖက်ကတရင်ပေးရမယ့်သူတွေကသူတို့တောင်ခွင့်ကောင်းယူပြီးတော့ဒီလိုမျိုးဟိုဟိုစင်ကြေးပေးတာပေါ့နော်အကြောင်းပြတယ်လို့ကျွန်တော်ထင်တယ်မီဒီယာဘက်ကစောစောပြောတယ်တိကျမှုတို့တရင်အရေးအတွက်တင်ဆက်နိုင်မှုတို့ပိုင်းမှာကျသွားတာပေါ့နော်
ဟုတ်ကဲ့တရင်ခုနရေသွေးပိုင်းအရေးအတွက်ပိုင်းကြပြီပဲတစ်ဖက်မှာ online ကနေပြီးတော့ဆက်ပြီးတော့လုပ်နေကြတဲ့သတင်းဌာနတွေတော်များများလည်းတွေ့ပါရခင်ဗျာအဲ့တော့ online ကလုပ်နေတာကတော့တယောက်တယောက်မှုရှိပါရဲ့လား
ဟုတ်ဟို online မှာတော့ပြည်တတ်တွေကတော့ရှိတယ်ဟုတ်သို့တော့တရင်စာဖတ်တဲ့ပြည်တတ်လည်းသူ့အချိုးစာတစ်ခုတော့ရှိသေးတော့နော်တရင်စာဖတ်တဲ့မှန်နေရရန်ဖြစ်နိုင်တယ်ဒါပေမဲ့အသက်အရွယ်ကြီးတဲ့သူတွေဒီ online နဲ့ဒီ internet နဲ့မနှီးဆက်တဲ့သူတွေဟုတ်သူတို့အတွက်ကတော့အခုချိန်မှာဟိုနိုင်ငံပိုင်းတရင်စာလို့မျိုးကလွင်တခြားဟာမရှိဘူးပေါ့နော်ရန်ကုန်မှာတော့ဖြန့်ချီလေးခက်တယ်ဟိုနေပြည်မာတော့ဟိုရန်ကုန်လိုတားမြစ်ခံထားတဲ့နယ်မဟုတ်ရင်တော့သူတို့နိုင်ငံပိုင်းတရင်စာတော့ရောက်လိမ့်မယ်ဒါပေမဲ့ဒီပုဂ္ဂလိကတရင်စာတော့ရန်ကုန်မှာအခြေဆိုင်ကြတော့ရန်ကုန်ကိုအခုလိုတင်းကျပ်ထားတဲ့ဟိုမီဒီယာလုပ်ငန်းကိုခွင့်ပြုချက်တွေမထည့်ထားတဲ့အတွက်နေတွေကိုဟိုရောက်တာတွေတရင်စာတွေတတော်ကိုနေသွားလိမ့်မယ်တချို့နယ်လုံးဝမရောက်တာလည်းဖြစ်လိမ့်မယ်ပေါ့နော်ဆိုတော့ပြည်တန်းမှာလည်းသွားထိခဲ့တယ်ဒါပေမဲ့ online ပြည်တက်ကတော့ online ပေါ်မှာကြည့်လို့ရတယ်ကြည့်တဲ့သူတော့ဒီလိုပိတ်ဆို့ရတဲ့ကာလမှာပုံများလာတာတွေရှိတယ်သို့တော့စောစောကပြောသလိုပဲအရေးတွေးအဖြစ်တိကျမှုအဖြစ်သတင်းရှုထောင့်တင်ဆက်မှုအဖြစ်တီးပြူနိုင်ကြအဖြစ်စသဖြင့်သတင်းရဲ့ခိုင်မာမှုအကောက်မှုအဲ့ဒီပိုင်းမှာတော့ဒီတရားချင်းဖြစ်ကြတာတော့အမှန်ပဲဗောနော
်နောက်တစ်ခုကသတင်းသမားတွေရဲ့အခက်ခဲပေါ့နော်ဆိုတော့ကစောင်းနေပြဿနာပါအခုကိုဗစ်ကန့်သတ်ဖြစ်တဲ့ခါပါဒီအလုသမားခွေရည်တွေနဲ့ပတ်သက်လို့ပြောကြဆိုကြတာအကူအညီပေးကြတာရှိပါတယ်အဲ့တော့သတင်းသမားတွေနဲ့ပတ်သက်လို့ခုနကသတင်းလုပ်ငန်းတွေပိတ်လိုက်ရပြီရပ်လိုက်ရပြီဆိုတဲ့အခြေအနေမှာခန်းစားခွင့်အနေနဲ့ပတ်သက်ပြီးတော့အစိုးရအာဏာပိုင်တွေကဖြစ်စီသတင်းအဖွဲ့အစည်းတွေကဖြစ်စီဘယ်လိုပြလုပ်ပေးနိုင်နေပါလဲခင်ဗျဟု
တ်ဟိုအဲ့လိုရှော့ခံတဲ့ကိစ္စတွေတော့ရှိတယ်လူသိရှင်ကြားတော့ဟိုကျန်လာတာတွေတင်ရှိသို့တော့တချို့ကိစ္စတွေတော့အဲ့ဒီပထမကြေးမှာကလေးကပထမရိုက်ခတ်မှုမှာတွေကဟိုမေလဂျွန်လမှာတွေကတချို့ဟာတွေရှိခဲ့တယ်ပေါ့နော်နောက်ဆုံးတော့လုံသမားယုံရောက်တော့မယ်ဆိုတဲ့အချိန်မျိုးကြမှာအဲ့လိုမျိုးပြီးကြတဲ့ဟာမျိုးပေါ့နော်ပြီးကြဆိုတော့ရပိုင်ခွင့်ပြေဝပေးတာမျိုးပေါ့တို့မောင်းရင်အဲ့လောက်မပေးဆိုတဲ့ဟာမျိုးအဲ့ဒီအနေအထားမျိုးတွေပြီးကြတဲ့ဟိုပထမကြုံမှာလည်းရှိခဲ့တယ်အခုလည်းတချို့ဟာတွေလာစားမရတဲ့နောက်နေနေကြံ့ညာနေဟာတွေရှိတယ်ပေါ့နော်ဟိုအလုသမာခံစားပိုင်ခွင့်နဲ့ပတ်သက်တဲ့အရောအလုသမာဥပဒေနဲ့ပဲဟိုဖြည့်ရှင်းရမယ်ဆိုတဲ့ဟာမျိုးတော့ရှိတော့ဟိုကောင်စီလိုအဖွဲ့အစည်းမျိုးကတော့အဲ့ကိစ္စတွေမှာကြားဝင်ဖို့လေဟိုဝင်ရင်းမရှိဘူးပေါ့နော်သူအလုသမာဥပဒေတိုင်းသို့တော့တစ်ဖက်မှာဟိုအချင်းချင်းကူညီတဲ့အစီအစဉ်လိုဟာမျိုးကောင်စီကရမုံငွေတဲ့ရိတ်ခါတို့ပါတော့အဲ့လိုမျိုးကူညီတဲ့အစီအစဉ်လိုမျိုးတော့ပြီးခဲ့တဲ့ဟိုဂျွန်လာမေလဂျွန်လာမှာရှိခဲ့တယ်နောက်ကော်မတီလိုမျိုးဒီတင်းသမားချင်းချင်းဟိုပတ်စံစုထည့်ကြဝင်ဟိုနောက်တချို့တော့အလူရှင်တချို့လည်းထည့်တဲ့ပတ်စံပေါ့နိအဲ့လိုမျိုးအများစုကတော့တည်င်းသမားတွေထည့်ဝင်ဝင်နေအဲ့လိုအချင်းချင်းအလုပ်ပြုတ်တဲ့သူတွေကိုအလုပ်လာစားမရတဲ့သူတွေဟိုခုတာခဏဖြစ်အောင်ကူညီတဲ့အစီအစဉ်တော့ရှိတယ်ဒါကတော့သေးကြီးလိုပဲပြောမှာပေါ့နော်တကယ်တမ်းကျတော့ဒီအရာကြီးကအားလုံးကိုနှွမ်းချုံနိုင်တဲ့ဟာတော့မဟုတ်ဘူးတော့တော်တော်လေးဖြတ်ခင်းနေတဲ့လူတွေတော့ချင်းချင်းကူညီကြရတယ်ဆိုတဲ့အစီအစဉ်မျိုး
ဒီကိုဗစ်အခြေအနေကြောင့်ထိကြိုက်တဲ့လုပ်ငန်းအဖွဲ့အစည်းတွေကိုနိုင်ငံတော်ကနေပြီးတော့ချင်းဝေတွေထုတ်ပေးတာမျိုးကူညီပေးတာမျိုးရှိပါတယ်ခင်ဗျာအဲ့တော့သတင်းဌာနတွေကအခုလိုမျိုးလုပ်ငန်းတွေထိကြိုက်လာတဲ့အခြေအနေမှာခုနပြောလို့ပေါ့နော်ဒီလုပ်ငန်းကုမ္ပဏီတွေမှာရှိတဲ့ဝန်ထမ်းတွေကိုလာစားပေးဖို့အခက်အခဲကြုံတဲ့အခါမှာနိုင်ငံတော်ကနေပြီးတော့အကူအညီပေးတာချင်းဝေထုတ်ပေးတာမျိုးတွေအရင်ကရှိတဲ့ခါကျသတင်းဌာနတွေကအဲ့လိုမျိုးအကူအညီပေးတာမျိုးရှိပါလား
ဟုတ်ဟိုပထမဟိုကျညာထုတ်ပြန်တဲ့ဒီဘီလင်းတရားအစီအစဉ်မှာတော့ကောင်းစင်ထဲမှာဒီသတင်းမီဒီယာလုပ်ငန်းမပါဘူးပေါ့နော်အဲ့ဒီမှာတော့ဟိုတယ်ဟိုခီးသွားလုပ်ငန်းလိုမျိုးအဲ့ဒါမျိုးတွေကပို့ပြီးတော့ပါတယ်ဟိုအဲ့ဒီကာလကလေးကတချို့တော့ဟိုတချို့တော့ဆိုတော့ကျွန်တော်သိတဲ့လောက်တော့နှစ်ခုသုံးခုလောက်ကသူတို့ချင်းွေရဖို့ရှောက်တာတွေရှိတယ်သို့တော့ဟိုအခုချိန်ကြီးတော့သူတို့လည်းဟိုရတဲ့အချိန်မရောက်သေးဘူးပေါ့မရောက်သေးဘူးပြောတယ်ဟိုပြီးခဲ့တဲ့29ရက်နေ့ဟိုပြည်ငြိမ်းဝန်ကြီးဌာနနဲ့ကြီးဝေးမှာတော့ပြည်ငြိမ်းဝန်ကြီးဌာနဘက်ကပြောတာတော့ဟိုကြီးဝေးရှောက်မယ်ဆိုရင်ပေါ့နော်ဟိုပြည်ငြိမ်းဝန်ကြီးဌာနအနေနဲ့သတင်းမီဒီယာဟိုလောက်ကင်နေတဲ့ဌာနဖြစ်ကြအောင်ပေါ့နော်သူတို့ကတော့ထောက်ခံပေးဖို့အစဉ်အင်းရှိတယ်လို့ပြောတယ်ဟိုသို့တော့ကြီးကြီးစည်းကမ်းတွေကတော့ဟိုပြည်ငြိမ်းရဲ့အချက်မှတ်တဲ့အားတွေတော့မဟုတ်ဘူးအဲ့ဒါတော့ဟိုစီမံနဲ့ဘဏ္ဍာညီနဲ့ဝန်ကြီးဌာနကြီးကြီးစည်းကမ်းတွေတော့ရှိတာပေါ့နော်ကြည်သတင်းဌာနတွေနဲ့အဲ့လိုကြီးဝေးရှောက်မယ်ဆိုရင်ရှောက်ချင်တယ်ဆိုရင်သူတို့ဘက်ကတော့ ဟိုကြည့်တော့တင်းပြီးတော့ဟိုတကယ်သတင်းဌာနလုပ်နေတဲ့သူတွေဆိုရင်ဟိုသတင်းဌာနတွေသူတို့ကထောက်ခံပြပေးဖို့ဆင်းနေရှိပါတယ်လို့တော့အဲ့လိုမျိုးပြောတာရှိပါတယ
်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ပြောရမယ်ဆိုရင်တော့ COVID အကန့်အသတ်တွေလုပ်ခဲ့တဲ့ခါမှာမဖြစ်မနေထွက်နိုင်တဲ့လုပ်ငန်းတွေထဲမှာသတင်းမီဒီယာဆိုတာမထည့်ထားပါဘူးတကယ်ပြောရရင်တော့သတင်းစီးစဲမှုမြေမြဆဆန်ဖြစ်ရေလူလူကြားတဲ့သတင်းမြေမြရောက်ရေးကကိုဗစ်ကာလမှာပိုးပြီးတော့ရေးချီပါတယ်သတင်းမီဒီယာနဲ့ပတ်သက်လို့အာနာဝိုင်းဒီရဲ့သဘောထားပေါ့နော်ကိုမြင့်ကျော်တို့ဘယ်လိုများတိခောက်မိလဲဒါဘာကြောင့်မထည့်တယ်လို့ထင်ပါလဲ
ကျွန်တော်တို့တော့တရားဝင်ကြောင်းပြချက်ဘာမှမရတော့ဟိုတိတိပပတော့သူတို့ဘက်ကဘာကြောင့်လို့ကျွန်တော်တို့မသိဘူးပေါ့နော်မသိဆိုတာကျန်းမာရေးဝန်ကြီးဌာနလည်းပြောတာမရှိဘူးနောက်ဒီနိုင်ငံတော်အတိုင်းအမြံရုံးတို့လို့အမျိုးသားကိုဗစ်ကော်မတီတို့လို့အဲ့လိုမျိုးကနေဒီဝင်တုံ့ပြန်တာမရှိဘူးဆိုတော့ကျွန်တော်မှဒီဝင်ကြောင်းပြတဲ့တော့ကျွန်တော်လည်းမသိဘူး။ဟိုတို့တော့ကျွန်တော်မြင်နေမြင်ပြောရင်တော့နိုင်ငံမှာတင်မီဒီယာကိုအားကိုးပြီးတော့ပုဂ္ဂလိကမီဒီယာဟိုမလိုအပ်ဘူးဆိုတဲ့သဘောမျိုးသဘောထားမျိုးပေါ်မှာခြေခံနလားလို့ပဲကောက်ချက်ချတော့နော်။တို့တော့ဒီဟာကတကယ်တမ်းကျတော့ဖြစ်နေတဲ့အခြေအနေတွေဟိုအားလုံးကိုလွှမ်းခြုံပြီးလူလူလိုအပ်တဲ့သတင်းရှုထောင့်အမျိုးမျိုးမတူတဲ့အမြင်တကယ်ဖြစ်နေတဲ့ပြဿနာတွေခက်ခဲတွေအဲ့အရာတွေဖြည့်ရှင်းဖို့ဆိုတဲ့ဟာတွေအဲ့အရာတွေတင်ပြဖို့တဲ့တော့နိုင်ငံတိုင်းသတင်းမီဒီယာနဲ့တော့မလုံလောက်ဘူးဆိုတာကျွန်တော်တို့ကဟိုငကိုရီကပြောပြီးသားနိုင်ငံတိုင်းသတင်းမီဒီယာဆိုတော့အစိုးရရဲ့ဝါရဖြန့်မီဒီယာဝါရဖြန့်မီဒီယာဆိုတာဟိုပညာပေးရေးကြံကြားရေးလို့ပြောပေမယ့်တချို့တော့ပြဿနာဖြစ်နေတဲ့ဟာမျိုးတွေတင်ပြလိမ့်မယ်ရှိဘူး။ဒါကြောင့်ဟိုဒီပုဂ္ဂိကမီဒီယာကရှိဖို့လိုအပ်တယ်
။ဟုတ်ကဲ့ပါခင်ဗျာ။ကွန်မတီအကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ညစီပါတီဥက္ကဋ္ဌပြဿနာနောက်ွယ်မှာဘာတွေရှိနေနိုင်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးကိုအကြီးကျယ်ရင်ဆိုင်နေရခြင်းရုပ်ကပွဲကလည်းနှီးလာခြင်းပြည်သူတွေစိတ်ဝင်စားမှုရှိနေတဲ့သတင်းတစ်ခုကတော့နင်းစီပါတီလို့ခေါ်တဲ့ညညတော့ဒီမိုကရက်တစ်ပါတီ UDP ဥက္ကဋ္ဌဦးကျော်မြင့်ခေါ်စခုံစုံဆောင်ခေါ်မစ္စတာဟူဝါခေါ်မိုက်ကယ်ကျော်မြင့်ကိုထောင်ပြေးအမှုနဲ့ဖမ်းဆီးလိုက်တဲ့ကိစ္စပါပဲ။ပြေးမကြခဲ့အချိန်တုန်းကအထိဦးကျော်မြင့်ကိုလူတွေစိတ်ဝင်စားမှုသိရှိလာတာမဟုတ်ပါဘူး။ဒါပေမဲ့2020ယူကော့ပွဲအတွက်အမတ်လောင်းတင်သွင်းတဲ့စီးရင်တွေထွက်ပေါ်လာပြီးမှတော့ UDP ပါတီဟာပြည်ခိုင်ပြိုးပါတီကိုကျော်တက်ပြီး NLD ပါတီနီးနီးအမတ်လောင်းတင်သွင်းခဲ့တာကနေစနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာသမားတွေစိတ်ဝင်စားလာကြတာဖြစ်ပါတယ်။ NLD လိုပြည်ခိုင်ပြိုးလိုသူရဥရှိမန်ဦးဆောင်တဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီလိုလူတွေသိသတိမထားမိကြတဲ့သိလည်းမသိကြတဲ့ပါတီတစ်ခုဟာဘာကြောင့်မြန်မာနိုင်ငံလိုအတိုင်းအတာနဲ့မဲဆန္ဒနယ်မြေ1143နေရာမှာဝင်ပြိုင်နိုင်ရတာလဲဆိုပြီးဖြစ်ပါတယ်။ဒီအတွက် UDP ပါတီအကြောင်းပါတီဥက္ကဋ္ဌဦးကျော်မြင့်အကြောင်းဟိုကဒီကသတင်းတစတစစီထွက်ပေါ်လာပြီးမြန်မာနိုင်ငံသတင်းဌာနရဲ့ဖော်ထုတ်ချက်တွေကနေတဆင့်ကျော်ရွာကုမ္ပဏီထူထောင်သူဖြစ်တယ်ဆိုတာရာဇဝတ်သားထောင်ပြေးတယောက်ဆိုတာသိလာကြရပြီးအခုနောက်ဆုံးအဲ့ဒီထောင်ပြေးအမှုနဲ့ပဲဖမ်းဆီးခံရငကူအမှုအတွက်လက်ချက်ထောင်ဒဏ်တွေကိုဆက်ပြီးကြားခံရအမှုသေးအတွက်တရားရင်ဆိုင်ရဆိုတဲ့အခြေအနေရောက်လာတာပါ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ဆိုတာဘလို့လူမျိုးလဲသူဘာတွေလုပ်ခဲ့လဲသူမှာကျော်ရောနောက်ခံတစုံတစ်ခုရှိနေသလားဆိုတဲ့ပြဿနာစိတ်ဝင်စားဖို့အလွန်ကောင်းပါတယ်ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်တိကျတဲ့ရက်ပိုင်း Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တဲ့ UDP ရဲ့အစီအစဉ်တစ်ခုမှာတော့ဦးကျော်မြင့်ကသူဟာမြန်မာနိုင်ငံသားတိုင်းရင်းသားတစ်ယောက်ဖြစ်တဲ့အကြောင်းရဲဘော်၃ချိန်နဲ့တခင်ကျော်စောတို့ခေါင်းဆောင်မှုလက်အောက်မှာလိုက်ပါပြီးအာဏာရှင်စနစ်ဆန့်ကျင်သူတိုင်းပြည်ကောင်းကျိုးအတွက်ဆောင်ရွက်ခဲ့တဲ့နိုင်ငံရေးသမားငြိမ်းချမ်းရေးခေါင်းဆောင်ပါတီဆောင်ရွေးကောက်ပွဲစနစ်ဖော်ဆောင်ခဲ့တဲ့ခေါင်းဆောင်တယောက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဦးကျော်မြင့်ရဲ့ပြောဆိုချက်နဲ့ပတ်သက်လို့အရှိမျောက်စစ်တေတာမှာတာဝန်ယူခဲ့ဘူးတဲ့ဗမာပြည်ကွန်မြူနစ်ပါတီဘကပခေရာဟောင်းတွေကတော့သူဟာဘကပတပ်ဖွဲ့ဝင်တယောက်ဖြစ်ခဲ့ဘူးပေမဲ့တာမန်အောက်ခြေအစင်းလောက်ပဲလို့ဆိုကြပါတယ်။1968ခုနှစ်ရှမ်းပြည်နယ်အရှိမျောက်ပိုင်းမှာတရုတ် volunteer တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေရာယူခဲ့ပြီးတဲ့နောက်ဘကပတွေဝင်ရောက်လာတဲ့တရုတ်နိုင်ငံဘက်ကလူအတော်များများထဲမှာဥကြုံမြင့်တယောက်အပါအဝင်ဖြစ်တယ်လို့ဆိုပါတယ်။သူဘာလူမျိုးလဲဆိုတာဘယ်သူကမှတိတိကျကျအတည်ပြုမပေးနိုင်ပေမဲ့ဘကပအရှိမျောက်စစ်တေတာမှု
ရဲဘော်ဇော်မိုင်းရဲ့တမီးနဲ့အိမ်အောင်ပြည်ပြီးခေါင်းဆောင်တယောက်ရဲ့တမက်ဖြစ်ခဲ့တာကတော့မှန်တယ်လို့ဆိုပါတယ
်။အေးဘဂပတ်တရားတစ်စစ်ရသားခေါင်းဆောင်ဖြစ်ခဲ့ပြီးလက်ရှိဒီမိုကရေစီဗစ်ပါတီကချင်ထူထောင်သားသူ2020အမတ်ဟောင်းတယောက်လည်းဖြစ်ခဲ့သူဦးစခုံတရင်ကတော့ဦးကျော်မြတ်ဟာသူတို့လာချိတ်တိုင်းရင်သားစခုံအမျိုးနွယ်မဟုတ်တာသိကြတယ်လို့ပြောဆိုထားပါတယ်။ဒါအပြင်ဘဂပတ်ပြိုလဲပြီးနောက်အစိုးရနဲ့အပြစ်ခတ်ရက်စရေလုံရမှာပါဝင်ခဲ့တဲ့ထောက်လန်ရေးဘုံမူကြီးဟောင်းစမ်းပွင့်နဲ့အဲ့ဒီအချိန်ကိုကန့်တဲ့ဝါနယ်မြေမှာရှိနေခဲ့တဲ့ဘဂပတ်ကီရာဟောင်းတွေကလည်းဦးကျော်မြတ်ဟာဘယ်ငင်းကြီးလုပ်ငန်းစဉ်မှာမှပါဝင်ပတ်သက်တာမတွေ့ရဘူးလို့ဆိုကြပါတယ်။ဒီအတွက်ဦးကျော်မြတ်ကိုလူလိန်တယောက်ဖြစ်သတ်မှတ်လို့ရမရမသိနိုင်သေးပေမဲ့ငွေကြေးလိမ်လည်မှုအကြီးကျယ်လုပ်ခဲ့တဲ့မှတ်တမ်းတော့ရှိနေပါတယ
်။ဦးကျော်မြတ်ဟာတရုတ်နယ်စပ်ကအဖွဲ့အစည်းစီးပွားရေးသမားတွေကြောထောက်နောက်ခံနေ1998ခုသူဖမ်းဆီးခံရချိန်မတိုင်ခင်ကရန်ကုန်မှာမြန်မာကြုံရွမ်းကုမ္ပဏီထူထောင်ခဲ့ပါတယ်။အဲ့ဒီကုမ္ပဏီဟာကုန်ထုတ်လုပ်ရေးလုပ်ငန်း၊ကုန်သွယ်ရေးလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းပေါင်းများစွာထူထောင်ထားတယ်လို့ဆိုပြီးပြည်သူတွေရဲ့ထည့်ဝင်ငွေဖိတ်ခေါ်လက်ခံတဲ့ငွေရေးကြေးကုမ္ပဏီအမျိုးအစားပါ။အဲ့ဒီအချိန်ကမြန်မာကြုံရွမ်းကုမ္ပဏီကပေးတဲ့တိုးနှုံမြင့်တာကြောင့်ငွေကြေးသွားပြီးထည့်ဝင်သူတွေများပြားပြီးနောက်ပိုင်းကုမ္ပဏီဖျက်သိမ်းတဲ့အခါဆုံးရှုံးကုန်ပါတယ်။ဦးကျော်မြင့်ကိုယ်တိုင်လည်းအမှုနှစ်ခုနဲ့တရားစွဲခံရပြီးထောင်ဒဏ်6နှစ်ချမှတ်ခံရပါတယ်။နောက်ပိုင်း1999ခုနှစ်မှာထောင်ကထွက်ပြီးထိုင်းကနေတဆင့်အမေရိကန်ကနေဒါအဲ့ဒီကနေတဆင့်တရုတ်နယ်စပ်ပြန်ရောက်သွားသူဖြစ်ပါတယ်။2010ပြည့်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲလုပ်တော့ဦးကျော်မြင့်ဟာပြပကနေ UDP ပါတီကိုထောင်ပါတယ်။အဲ့ဒီအချိန်ကပါတီယာယီခေါင်းဆောင်ဥပိုမောင်ဖြစ်ပြီး1990 NLD ရွေးကောက်ခံအမတ်ဖြစ်ခဲ့သူပါ။2013ခုနှစ်မှာဦးကျော်မြင့်မြန်မာနိုင်ငံပြန်ဝင်လာတဲ့အခါပါတီခေါင်းဆောင်နေရာမှာသူ့နာမည်အပြောင်းလဲလုပ်ပါတယ်။လက်ရှိပြည်သူတွေသိချင်နေကြတဲ့မေးခွန်းကတော့ထောင်ပြေးဦးကျော်မြင့်ဟာ2013ခုနှစ်မှာမြန်မာနိုင်ငံကိုဘယ်လိုနည်းနဲ့ပြန်လာနိုင်တယ်လဲ။တီထောင်စုရွေးကောက်ပွဲကော်မရှင်မှာပါတီခေါင်းဆောင်နာမည်တင်တော့အဲ့ဒါကိုပြည်ထောင်စုဝန်ကြီးဌာနကဘလို့စစ်ဆေးပေးခဲ့တယ်လဲဆိုတာပါပဲမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးမေးခွန်းတွေဖြစ်ပေါ်စေခဲ့တဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်နဲ့ပတ်သက်လို့အရင်အစိုးရလက်ထက်မှာပြန်ကြားရေးဒုဝန်ကြီးဝန်ကြီးတာဝန်ယူခဲ့တဲ့ဦးရဲထွတ်ကသူဘာမှမသိခဲ့တယ်လို့မြန်မာနောင်းကဖော်ထုတ်မှအရေးယူနိုင်တဲ့အတွက်ညံ့နာပူမိတယ်ဆိုပြီးသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့ပါတယ်
။ဦးကျော်မြင့်ရဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်ငွေကြေးဆိုင်ရာဥပဒေချိုးဖောက်သူအတီးမပြုတ်နိုင်တဲ့ဇာတ်ကြီးပြောဆိုတတ်သူတယောက်ဖြစ်တယ်ဆိုတာရှင်းလင်းနေပေမဲ့ထောင်ပြေးတယောက်အနေနဲ့ငွေကြေးအများကြီးသုံးပြုပြီးရွေးကောက်ပွဲမှာနေရာအများစုဝင်နိုင်တဲ့ပါတီဖြစ်လာအောင်ဘယ်လိုထူထောင်နိုင်ခဲ့သလဲ။အဲ့ဒီပါတီကနေတဲ့ဆင့်မြန်မာနိုင်ငံရေးမှာဘယ်လိုပါဝင်ပတ်သက်ဖို့ရည်ရထားသလဲဆိုတဲ့ပြဿနာရှိနေပါတယ်။ပါတီဥက္ကဋ္ဌတယောက်ထောင်ပြေးဖြစ်နေတာကြောင့်နိုင်ငံရေးပါတီများမှတ်ပုတ်တင်ခြင်းဆိုင်ရာဥပဒေအရပါတီကိုဖျက်သိမ်းလိုက်ပြီးအထိအေးအေးယူခံရကောင်းခံရနိုင်ပေမဲ့မေးစရာမေးခွန်းတွေအများကြီးခြံထားရပါဦးမယ်။ဒေသီပါတီဥက္ကဋ္ဌဦးကျော်မြင့်အမှုဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအရင်ခေတ်တုန်းကအတိုင်းပြဿနာအများကြီးရှိနေစေဆိုတာကိုမိမောင်းထိုးပြလိုက်တယ်လို့မြန်မာနိုင်ငံသားဟုတ်မဟုတ်တိုင်းသားဖြစ်မဖြစ်မသိကြတဲ့သူ့ရဲ့အနေအထားဘယ်ကရမှန်းမသိတဲ့ငွေကြေးအမြောက်များသုံးပြီးပါတီကြီးတစ်ခုကိုစနစ်တကျတိဆောက်ထားမှုမြန်မာနိုင်ငံရေးတဲကိုထဲထဲဝင်ပါဝင်နိုင်မှုရေရှည်စီမံကိန်းချကြိုးစားမှုထောင်ပြေးတယောက်အနေနဲ့နိုင်ငံသားတန်တမန်တယောက်နဲ့တွေ့ဆုံခွင့်ရနိုင်မှုစတဲ့အခြေအနေအကုန်လုံးကိုတွက်ချက်ကြည့်ရင်ဒီပြဿနာမှာပြည်ပနိုင်ငံတစ်ခုခုရဲ့ပါဝင်ပတ်သက်မှုရှိနိုင်သလားဆိုတာကလည်းမေးဖို့ထုတ်เสียဖြစ်နေကြောင်းပါ
ဒီအမေရိကန်အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဟင်္ဂါရှိရနေဖြစ်ပါစေသောရရှင်များရှင်။
VOA ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသတင်းရှင်တွေရဲ့အမှတ်ချက်တွေနဲ့ Messenger ကစာလေးတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်ရှင်။နောက်ပိုင်းမှာတော့မြန်မာသတင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံး Facebook Messenger ပေါ်မှာစာလေးတွေရေးပို့လာတဲ့သောရရှင်တွေရဲ့အမှတ်ချက်တွေနှုတ်ခွန်းဆက်စကားလေးတွေပြောပြပေးကြပါလိမ့်။ကျော်ကျော်ဦးဆိုတဲ့သောရရှင်ကတော့ Thank you VOA News နဲ့အခက်အခဲတွေအဆင်ပြေကြပါစေ။အားလုံးကျန်းမာစိတ်ချမ်းသာကြပါစေ။ဆုတောင်းဆုတောင်းပေးလာပါတယ်။ထပ်တူပြန်ပြီးတော့ဆုတောင်းပေးကြပါလိမ့်ရှင်။ကိုမျိုးဆိုတဲ့သောရရှင်ကတော့အားပေးနေပါရဲ့ဗျာ။ကျွန်တော်အကောင့်နဲ့တင်းနေတင်တိုင်းနောက်ထပ်တည်ချင်ပါတယ်၊ကိုကြီးပို့ပေးပါနဲ့။ဟုတ်ကဲ့ပါ၊ကိုမျိုးကိုပြန်ချပေးချင်ပါတယ်။ကျမတို့ VOA မြန်မာ Facebook စာမျက်နှာကို favorite လို့လုပ်ထားလိုက်ရင်တော့ကျမတို့ VOA မြန်မာပိုင်းကသတင်းတင်တိုင်းကိုစာမျက်နှာမှာတက်နေမှာဖြစ်ပါတယ်။တော့ပုံလုံးလေးလေးကိုလည်းတက်ပုံနဲ့ပို့လိုက်ပါရနော်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။မနက်ရမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုကတော့တနေ့တခြားပို့ပြီးတော့ဆိုးဆိုးလာနေရတွေ့ရပါတယ်လောလောဆယ်မှာတော့ပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ရေးလာကြတဲ့မှတ်ချက်နည်းနည်းလေးပြောပြချင်ပါတယ်ရှင်ဒီမှာသောရရှင်တယောက်ကမေးထားတာပါပြည်ပအစည်းကမ်းဆရာဝန်ကိုကိုဗစ် -19 မေးတာထက်ဆိုင်ဆေးရုံတွေကနေပြီးတော့ကူးစက်အထုကူတွေကပို့ပြီးတော့ထိရောက်ပါတယ်တဲ့အကြံပေးတာပါဆိုတော့သောရရှင်တယောက်ကတခြားသောရရှင်တွေကလည်းပြောချင်လို့ပါဆိုပြီးတော့ဗီဒီယိုကနေရေးလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့ကျင်းရင်မြင့်ဆိုတဲ့သောရရှင်မှာအင်တာဗျူးနားထောင်ဖြစ်ပါရဲ့။ငှက်ဖြားပြောင်စီကိုမတုံးဖို့ထုတ်ပြန်လိုက်ပြီးကြားပါရင်အရင်ကမင်းနေဂျာဒေါက်တာဇေယားတက်လိုမျိုး infectious disease ကူးစက်ရောဂါအထူးကူဆရာဝန်တွေကိုအင်တာဗျူးလုပ်ရင်ပို့ပြီးအကျိုးရှိမယ်ထင်လို့အကြံပြုပါရဲ့တဲ့။ဟုတ်ကဲ့မင်းရင်မြင့်အထူးကျေးဇူးတင်ပါတယ်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းကလည်းဒေါက်တာဇေယားတက်အပါအဝင်ဒီရောဂါနဲ့ဆက်စပ်တဲ့သိပ္ပံပညာရှင်တွေနောက်ပြီးတော့ဒီကူးစက်ရောဂါအထူးကိုဆရာဝန်တွေနောက်ပြီးတော့ဒီဆေးဝါးနဲ့ပတ်သက်တဲ့သိပ္ပံပညာရှင်တွေကိုမင်းမြန်းမြန်းတွေလုပ်ပြီးတော့အင်တာဗျူးတွေတက်ဆက်ပေးနေပါရယ်နော်ဒီလိုမြန်မာပိုင်း web ဆာမျက်နှာအပြင် Facebook ဆာမျက်နှာကနေပြီးတော့လည်းကြည့်ရှုနိုင်နိုင်ပါတယ်လောလောဆယ် COVID ကပ်ပေးကြောင်းဒီအလုပ်တွေရန်နာထားရတဲ့အတွက်ကြောင့်မပြည့်စုံတွေတော်တော်လေးကိုအကြက်တင်ဒုက္ခတွေရောက်နေကြရတဲ့အခြေအနေလည်းဖြစ်ပါရယ်နော်ဒီအခြေအနေမှာရေးလာတဲ့သောရရှင်တယောက်ကတော့ကျွန်တော်တို့မိသားစုအိမ်လောင်းကပေးစရာမရှိစားစရာမရှိဖြစ်နေပါပြီတဲ့အမေစုရေးသားတို့မိသားစုကိုဒီလိုပဲကြည့်နေတော့မှာပါလားဆိုပြီးတော့စာရုံလေးရေးလာပါတယ်မင်းဦးဆိုတဲ့သောရရှင်ကတော့
ရွေးရခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကိုဗစ်ကာလအတွက်အိမ်လောင်းစုတိုင်းငွေ1000ကျပ်ထောက်ပံ့ပေးတယ်လို့ခေါ်လာဟာလာကြားနေရလို့ဒီသတင်းမှန်မှန်သိကြပါတယ်ကျေးဇူးပြုပြီးတော့တင်ပြပေးပါခင်ဗျာ
သူလိုရဲ့ဒီထောက်ခံခြင်းနဲ့ပတ်သက်ပြီးတော့ရေးလာရင်နောက်ထပ်သောရရှင်တယောက်ရဲ့စာအုပ်လည်းတစ်ဆက်တည်းဖော်ပြပေးကြပါမယ်။ ARR တိုင်းမြောင်းများကနေပြီးတော့ရေးလာတဲ့သောရရှင်ဖြစ်ပါတယ်။ Messenger ကနေစာရေးလာတာပါ
။ VOA မင်္ဂလာပါ။ VOA ပေးစာပြန်စာမှာလည်းတစ်ခါပြန်ပေးဖို့ပါတယ်။ဗိုင်းသနာကျော်28ရက်6လ2020လေးညကထုတ်လွှင့်သွားခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးရင်းပွင့်ခြင်းပါတယ်။နိုင်ငံတော်ဆိုရကအဆင်မပြေတဲ့နိုင်ငံသားတွေကိုထောက်ပံ့ပေးတဲ့အကြောင်းကိုနိုင်ငံတော်အကြီးအကဲများသိအောင်ရင်းပွင့်ဖို့ပါ။ထောက်ပံ့ကြည့်ပေးတာအစင်မပြေတဲ့သူတွေဂျိမ်းမမြောက်ဘူးဖြစ်နေပါတယ်။တရားဝတီတိုင်းမြောင်းမြောင်းမြို့နယ်တောင်တီးကျေးရွာအလဲစုကျေးရွာရွာသိကျေးရွာဇလက်ကွင်းကျေးရွာညောင်ချီတော့ကျေးရွာတရွာမှအများကြပါဘူး။ဘာလို့မရလဲဆိုတော့တာဝန်ရှိသူတွေသိမှာပါ။ဒါကိုနိုင်ငံတော်အစိုးရများသိစေဖို့ရှင်းပွင့်လိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ပါ။ဒီတော့အရှင်ပြောသွားသလိုပဲပြီးခဲ့တဲ့သတင်းပတ်တုန်းကကျွန်မဒီကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးရှည်ရှည်ပြန်ကြားပေးလိုက်ပါရနော်။ဒါကြောင့်မလို့ခုနကတော့တော်ရရှင်ကတော့ဒီကောလာဟာလာလာလို့မေးလာတဲ့တော်ရရှင်ဒီကိစ္စကိုမသိဘူးထင်ပါတယ်။ကျွန်မနည်းနည်းလေးပြန်ပြီးတော့အချင်းချင်းပြောရမယ်ဆိုတော့ဒီသတင်းကကောလာဟာလာတော့မဟုတ်ပါဘူး။ဟိုပထမတစ်ခါကိုမြန်မာနိုင်ငံမှာကိုဗစ်ရောဂါစတင်ကူးစက်ပြန့်နှံ့ပြီးတော့အလုပ်တွေပါရနားထားရတဲ့အချိန်မှာဒီအစိုးရကနေပြီးတော့ဟိုလိုအပ်တဲ့သူတွေအတွက်ဆိုပြီးတော့ထောက်ပံ့ချေနိုင်ငံတော်ကနေပေးတာဖြစ်ပါတယ်ရှင်။အော်ဒီကိစ္စနဲ့ပတ်သက်တော့မရဘူးဆိုပြီးရေးလာကြတဲ့ဒီသောရရှင်လိုလူတွေလည်းအများကြီးရှိပါရဲ့เนาะဒါပေမဲ့ဒီလိုမျိုးထောက်ပံ့ကြေးပေးရဆိုတဲ့ကိစ္စကတော့အရင်တော့ဖြစ်ခဲ့တာပါလောလောဆယ်မှာပေးနေတာမဟုတ်ပါဘူးရှင်တစ်ချက်ချင်းပဲခုနကတော့ AR ရီတိုင်းကရေးတဲ့သောရရှင်ရဲ့စာကိုလည်းဖော်ပြပေးလိုက်တယ်ဆိုတော့ဒီတာဝန်ရှိသူတွေလည်းဒီသတင်းကိုပြန်ပြီးတော့ကြားသိနိုင်တယ်လို့မျှော်လင့်ပါတယ်ဒီကိုဗစ်ကာလအတွင်းမှာအလုပ်ကိုင်တွေတော်တော်များများနားထားရဆိုမြင်လဲတချို့ဒီ essential workers ဆိုပြီး American ပြည်အောင်စုမှာဆိုရင်တော့မရှိမဖြစ်ဟိုအလုပ်လုပ်ငန်းလေပတ်နေရတဲ့ဒီအလုပ်တွေရဲ့ဝန်ထမ်းတွေကတော့သွားပြီးတော့အလုပ်ဆင်းနေရစေဖြစ်ပါတယ်ဥမာအစားအသောက်ထုတ်ပို့တဲ့လုပ်ငန်းမျိုးလိုနောက်ပြီးတော့ဒီဆေးရုံဆေးခန်းအရေးပေါ်ကူညီကယ်ဆယ်ရေးဟိုကျွန်တော်တို့ VOA မြန်မာပိုင်းအပါအဝင်ဒီလိုမျိုးအသံအနှံ့မီဒီယာလုပ်ငန်းတွေဒါတွေအားလုံးကရန်နားထားလို့မရတဲ့ကိစ္စတွေဖြစ်ပါတယ်
ဒါမျိုးတွေကတော့ဒီအမေရိကန်ပြည်အောင်စုမှာဆိုတော့အဆန်ရှယ်ဝေါ်ကာစ်မရှိမဖြစ်အလုပ်ဆင်းနေရတဲ့ဒီလုပ်သားတို့လို့ခေါ်ပါတယ်နော်ဒီလိုအလားတူပေးစာမျိုးနဲ့ပတ်သက်ပြီးရေးလာတဲ့တော်ရရှင်မြန်မာနိုင်ငံကတော်ရရှင်ကျဲလင်းကတော့ကိုဗစ်
19ကိုအလုပ်လုပ်ခိုင်းမယ်ဆိုရင်အိနဲ့အနည်းဆုံးမှတ်တိုင်ကိုဖယ်ရီစီဇန်ပေးဖို့အကြံပြုစာလေးရေးပေးပါလားဗျာဟုတ်ကဲ့ပါသူတို့ရဲ့လုပ်ငန်းအနေအထားအရဒီကိုဗစ်ကာလမှာသူတို့အလုပ်ဆင်းနေရပါတယ်ဒါကြောင့်မလို့ဒီဝန်ထမ်းတွေရဲ့သွားရေးလာရေးကိစ္စလေးတော့စီစဉ်ပေးစီခြင်းပါတယ်ဆိုတော့ဒီတော်ရရှင်ရေးပြနိုင်ရင်တော့အခြေခဲရေးစီကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင် ရွေးကောက်ပွဲကြီးနေလာပြီဖြစ်ပါရင်ဒါကြောင့်ဒီနိုဗ္ဗမာလ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲအတွက်ကျွန်တော်တို့ဗီဒီယိုကနေပြီးတော့အထူးအစီအစဉ်တစ်ခုကိုဒီစနေနေ့ကစပြီးတော့တင်ဆက်ပေးနေပါတယ်ရှင်အကြောင်းအရာကတော့အခုကျင်းပမယ်ရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြောင့်လဲဆိုတော့ဒါတို့ပြည်သူတွေအတွက်အရေးကြီးတဲ့ခံနာတွေပါရှိလဲဒီရွေးကောက်ပွဲနဲ့ပတ်သက်လို့မ ီစဉ်မှာတင်ဆက်ပေးနေပါတယ်အခုပြီးခဲ့တဲ့စနေညကတင်ဆက်ပေးခဲ့တဲ့အကြောင်းအရာကတော့မြမရွေးကောက်ပွဲနဲ့လူငယ်တွေရဲ့အခမ်းအခဏာဆိုပြီးဆွေးနွေးတင်ဆက်သွားတာပါ Channel SFA Media အဖွဲ့က Editor ကိုမှုသိကဒီအစီအစဉ်မှုဖြစ်နေတင်ဆက်ပြီးမနုပန်မအီတန်ဆောင်မောင်တို့နဲ့နောက်တော့ကိုအောင်ခန့်တို့နဲ့ဆွေးနွေးထားတာဖြစ်ပါတယ်ဒီအစီအစဉ်ကိုနောက်ဆက်ကြည့်ရှုပြီးတော့ပြန်ပြီးတော့တောင်းပြန်ရေးသားလာတဲ့စာရီကိုအခုဖော်ပြပေးသွားခြင်းပါတယ်မမိုင်ဆိုတဲ့သွားရှင်ကလူငယ်တွေဖြစ်ပေမဲ့အရန်တော်ကြတာတွေ့ရပါတယ်ဝမ်းလဲတာရေးလေးလေးလေးစားပါရင်တိုင်းပြည်တွေအားကိုအားထားပြုလို့ရတဲ့သူတွေဖြစ်နိုင်ကြပါစေတဲ့။နောက်ထပ်ခင်အောင်မှထွန်းဆွေလေသွားရှင်ကလည်
းလူငယ်တွေခံယူချက်ကိုစီရက်တီချက်ကိုစီရှိတာကြည့်ရတာအားရတယ်။ကိုရီတုံးကဆိုဘာမှပြောခွင့်မရှိဘူးပြောဆိုခွင့်နေပိတ်ထားခံရတဲ့ခစ်ပေါ့။ဘာပဲဖြစ်ဖြစ်လူငယ်ဆိုတာအနာဂတ်သခင်ပါပဲ။ဗတ်လိုက်မှုကင်းတဲ့အမှန်တရားနဲ့ဘဟုသုတကုံလုံးပညာပြည့်စုံတဲ့လူငယ်တွေဖြစ်ကြပါစေရှင်။
ကိုစစ်ဆိုတဲ့တော်ရှင်ကတော့မင်းကလေးမြတ်ကပို့ပြီးထီရောက်ရှင်းရှင်းလင်းလင်းပြောပြနိုင်ပါတယ်။ချက်တယောက်ကတော့လွတ်လပ်မှုနည်းတဲ့အခြေအနေပေါ်လွင်နေစေပါတယ်။ဆိုပြီးတော့ဒါကတော့သူ့ရဲ့အမြင်ကိုရေးလာတာပါ။နောက်ထပ်တော်ရှင်မျိုးကြည်ဆိုတဲ့တော်ရှင်ရဲ့အမြင်ကိုလည်းကျွန်မပြောပြပေးချင်ပါတယ်။ဒီတော်ရှင်ကတော့လူငယ်တွေကိုအကြံပြုချင်ပါတယ်။ဆိုပြီးတော့ဒီဆွေးနွေးပွဲကိုနားဆင်ပြောပြပြီးသူ့ရဲ့အမြင်ကိုတုံ့ပြန်ရေးလာတာဖြစ်ပါတယ်
။လူငယ်တွေကိုပြောချင်တာကနိုင်ငံရေးဆိုတာဘယ်တော့မှတည်သွားတာမရှိပါဘူး။ကိုလူချင်းတဲ့ဆန္ဒတွေကိုလွတ်တော်ထဲမှာပြောကြဆိုကြငင်းခုန်ကြလွတ်တော်အတန်ပြည်သူအတန်ကိုပုံဖော်နေရတဲ့အချိန်မှာအသက်ကန့်သတ်မှုကိုအလင်းစလိုတောင်းဆိုမှုတွေကဆန္ဒတွေဆောနေပါသေးတယ်။အသက်18နှစ်ဆိုတော့လူဦးရေစီးရင်ဝင်ပညာရည်တင်တဲ့အရွယ်လည်းရှိပါသေးတယ်။နိုင်ငံရေးအသိအမြင်ရှိတာတော့ကြွယ်ဝဖို့ထပ်ပြီးလှုပ်ဆောင်နေရမယ်။အရေးချင်းတွေထပ်ထပ်သွေးနေရမယ်။ပညာဆိုတော့ကိုစာမေးပွဲတွေနဲ့ထိမ့်ချုပ်ကန့်သတ်ထားတယ်လို့ပေါ့။နိုင်ငံရေးဆိုတာအင်မတန်ကြီးမားကျယ်ပြန့်တဲ့အရာဆိုတော့လေလာမှုတွေစူးစမ်းမှုတွေလူလူနဲ့တိုက်ရိုက်ဆက်ဆံပြောဆိုမှုတွေလှုပ်ဆောင်မှုအတွေ့အကြုံတွေကိုဝိုးပြီးပြည်စုံကြွယ်ဝနိုင်အောင်လေလာစီပူနေကြပြီးမှပြိုင်နိုင်အောင်အသက်က25နှစ်ဆိုတာကန့်သတ်ထားကြအောင်ပ
ါဟုတ်ကဲ့ဒီဆွေးနွေးပွဲကိုနားဆင်ကြည့်ရှုလိုက်တဲ့သူတွေတော့သိမှာပါနော်အရင်မကြည့်လိုက်ရအောင်ဆိုရင်လည်းကျမတို့ VOA Facebook အစာမျက်နှာနဲ့နောက်ပြီးတော့ကျမတို့ Internet Online စာမျက်နှာပေါ်မှာလည်းတင်ထားပေးပါတယ်သူတို့ဆွေးနွေးသွားတဲ့အချိန်မှာလူငယ်စုတို့အသက်အတိုင်းတာနဲ့ကန့်သတ်မှုတွေရှိပြီးတော့ဒီရွေးကောက်ပွဲမှာပါဝင်မှုအခြေအနေပေါ်မှာသူတို့ဆွေးနွေးသွားတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီသွားရှင်ပြန်ပြောင်းရေးသွားတာပါနောက်ထပ်မောင်မောင်ကြီးဆွေးနွေးသွားရှင်ကတော့
သုံးအောင်တော်တယ်ဒီလိုလူငယ်တွေတိုင်းပြည်အတွက်လိုအပ်တယ်လို့ယူဆတယ်တချိန်ဥဆောင်သူတွေဖြစ်လာကြရင်ကိုစီမိမိရင်ချင်းမှုမိမိထိန်းသိမ်းရင်ငါတို့တည်မြမပီသားတွေလို့စိတ်ပိုင်းဖြတ်ခံယူပြီးထိုယုံကြည်ချက်ကိုမိမိနယ်ပယ်မှာလူငယ်များထံကိုဝေမျှနိုင်ပါစေ
။ဒါကတော့ကျွန်တော်တို့ဗီဒီယိုကတင်ဆက်ပေးသွားတဲ့ဒီစနေညရွေးကောက်ပွဲအထူးအစီအစဉ်သခဝိုင်းနဲ့ပတ်သက်ပြီးတော့သွားရှင်တွေတုံ့ပြန်ရေးလာကြတာဖြစ်ပါတယ်။ဒီအစီအစဉ်ကိုကျွန်တော်တို့ရွေးကောက်ပွဲကျင်းပတဲ့နိုဝင်ဘာလအချိန်ထိအပတ်စဉ်တိုင်းစနေမှာရုပ်မြင်သံကြားနဲ့ရေဒီယိုတို့ကနေပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှာလည်းရက်ချင်ပါသေး။နောက်ပိုင်းမှာ VOA တိကျသောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးသွားမှာဖြစ်ပါတယ်နော်။ကျွန်တော်တို့
ဒီညမပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့တော်ရရှိနေကိုဒီမှာအစီအစဉ်အဆုံးမသက်ခင်မှာမြစ်တာတီးလက်ဆောင်မြမတချင်းလေးတပုတ်နဲ့ဖြောပြပေးချင်ပါတယ်တချင်းကအရန်ကိုနာမည်ကြီးပြီးအခုတော့ကွယ်လွန်သွားပြီဖြစ်တဲ့အဆိုတော်ကြီးစိုးလွန်နေကြီးဆိုထားတဲ့စိုးစိတ်တိုးတိတ်လွမ်းကျင်ဆိုတဲ့တချင်းအက်စတာပြန်ပြီးတော့တည်ဆူထားတာကိုနားဆင်ကြည့်ပါဦးနော်တို့တဲ့ဗန်းချင်းဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ Facebook စာမျက်နှာမှာလည်းပြန်ပြီးနားဆင်နိုင်သလိုကျမတို့ရဲ့ VOA စာမျက်နှာမှာလည်းတွားပြီးနားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။အခုဆက်ပြီးကဘာတလွားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကလေးတွေကိုအိမ်မက်ဆိုးမက်စီခဲ့တဲ့ပြည်သင်းနိုင်ငံကဆင်းမင်းကြောင့်အပြည့်နဲ့ကြောင်းစရာတယောက်ကိုသူငယ်တန်းမတင်ဖို့ပြောင်းရွှေ့လိုက်ပါတယ်။ဗြိတိန်နိုင်ငံကမိုးပြန်အင်ဂျီတီထွင်တဲ့ကုမ္ပဏီတစ်ခုဟာဒီဝိစုံနဲ့အရေးပေါ်ကဲဆယ်သူနာပြုစုရေးလုပ်နိုင်ဖို့စတင်ဆန်းသတ်နေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူဖေးတို့ကတင်ဆက်ထားပါတယ
်။တကူလုံးဆင်းမင်းကြောင့်ထူးခြားတဲ့အပြင်ရှာမိမျက်လုံးကင်းကဖြူသားကိုပါခွဲစစ်ပြီးအနေအောင်ပြောင်းထားတဲ့ပြည်သင်းနိုင်ငံကကျောင်းဆရာတယောက်ကိုသူရဲတန်းတွေကိုတင်ကြားတဲ့ကျောင်းဆရာဖြစ်ကနေပြောင်းရွှေ့လိုက်ပါတယ်။သူ့ရဲ့ပုံစံကိုမြင်ပြီးတုံးနှစ်ရွယ်ကလေးတယောက်ကအိမ်မက်ဆူရီမှတ်နေတာကြောင့်သူ့ကို6မိနစ်နဲ့အထက်ကလေးတွေကိုပဲစာသင်ရမယ်ဆိုပြီးပြောင်းရွှေ့လိုက်ကြပါ။ ตัวเองเนี่ยแม่ก็สีบ้าอีลานาพี่ซีมิจังโลกามาโรตัวก็ฟรีกี้ฮูรีลูลูตีมีอะไรตัวซีมิจังก็สวยแล้วเนี่ยพี่ขนาดกูมาจะเช็ดพี่จะเช็ดตัวก็ลงเมื่อวานเลยที่ซีมิจังชอบเลยสิ่งสิ่งสิ่งเดียวเปล่าเลยยามไปไปมาอีลานาฮะคลับไปมากับยาพี่ไปเลยลูกลูกพี่จะขาดลิมาโมเรทีเลยลูลีสิบาร์เลย
ประเทศไหนเงี้ยก็โมเดลเอ็นจีที่คนเนี่ยคอมมิวนิสต์คู่หาที่เวสต์เนี่ยยี่บอกแค่ใจเนี่ยเชื่อตัวนายพิจูยเล่าไหนบอกสาดินสันต์นี่บาร์เลยยูเคนายเงี้ยเชื่อใจกราฟิตี้อินดัสทรีก็ทั่วโลกเลยที่โมเดลจะเวสต์ส่งหาอเมริกาตัวนายต้องจะทำไมน้องเนี่ยเปลี่ยนแปลงไหนบีอเมริกาไปต้องนัดทางที่เปลี่ยนแปลงไหนบาร์เลยประเทศไหนเงี้ยต้องนั่งถูกทับบีต้องเตะผู้วาดนาปาดูเลยอเมริกาดูลายยาวจ้าเลยเลยดิสเพย์เดต้ามา ที่วิศวะเนี่ยยี่บอกแค่จะตัวนักที่รู้เยอะก็สันติจีเกจ้าบาร์เลยปุ่มมันอาจจะเนี่ยสั่งงานไม่ได้แล้วเชื่อเรื่องชาพุยแค่จะลอยมาเกี่ยวกับคู่ก็โมเดลวิศวะเนี่ยแต่ไม่ได้ค่อยด้วยแต่ยังอยากดูสิอยากตัวบีลูกอะไรกูยิ่งแค่จะมูรีลูกไหนนะวะที่วันนี้ง่ะที่ช่วยทันทีตัวนี้เป็นยังเช่นจะอยากการอ
โคโรนาไวรัสยังก็กักเว็บบูฉะนั้นข้าวสวยเปลี่ยวปงจะเลือกใช้ในข้าวสีทุกที่ช่วยไล่ไปเลยสาวไปน้องอารอจากการฮิโรชิบะจ้าฮะที่รัมยังข้าวสวยเปลี่ยวในข้าวสีกูยิ่งมามาคุ้มยัยเสบุจะจูซาที่ช่วยเงียบเชื่อไปไหมเอร่ากำมีเพียงไหนแม้ตัวเบาตัวเกี่ยวไปเลยแต่จะเอาคุลูข้าวสวยสาเรคามาหิ้งเว่ยยัยตุลุมยูพิจเจข้าวสวยเปลี่ยวในข้าวสีกูที่ช่วยไล่จ้าบ้า
จะเก็บจำนวนรายงานข้าวสวยเปลี่ยวสาเรคามาเชียร์ในปีสี่มิถุนงูป่าวยังพันธุ์ที่ทวีอารมณ์ก็ชนในปีลูกชาวบ้านเลยจากเปลี่ยนข้าวสวยประกันลงกูคนอื่นเนี่ยพี่ชาวบีอายุทุกคนเราเลี้ยงชีราพี่พี่รอวิ่งอะไรรอแต่ตอนแต่ตามชีบุลูกชีบาร์ดากับพี่บาร์เลยทุกเมื่อตุนข้าวสีกูรู้ว่าชีบีเนี่ยเปลี่ยนวาร์เลยส่วนน่ะตุ้ดที่ช่วยยาจุนน่ะบาร์เลยลูกชีบาร์ดากับพี่บาร์เลย
อเมริกันแคลิฟอร์เนียปีนี้เชื่อใจว่าวันเสาร์คอมมิวนิกาทั่วโลกได้ดีเสาร์ก็จะเป็นมาซอฟต์แวร์คอมมิวนิกาสาเต็มไม่ใช่ไรด้าวะซาวิโลนั้นเป็นทาวิตรีดีแคมราเรออายุงานกริยาเรโกตัวลาโบตัวเตสเซนทาวิซาดาวเดตโบตัวแผ่นคู่โกลเตสเซนทาวาเรที่เสาร์ก็สันวายลามาสาเต็มต้องพิวดามาพิบีรอ
ต้องพิวการ์โรตลาดอุตลาคุยงานเจ้าเต็มมาวะแต่ช่วยจะเป็นซาดาวไซลงงานจุเรมาเลยซาดินสันต์ต้องพิวในราชบีอคุซาวิเสยว่าลูปองจันดูเสยว่าพันดียากันนี่ก็ทว่าลาวะนั่นท้องเสียชื่อคุณในตรงอะไรซอฟต์แวร์คอมมิวนิคาแต่ช่วยเสยว่าเวสโกยังช้าเกวีกว่าจะล้อมาเสยว่าบางตัวต้องจ่อยังช้าเกียร์อะไรอคุใช้มาเลยโคโรนาไวรัสโควิด-19มูเรกันนี่ฮันด้าในโมดว่าเวสเสยว่า
ต้องบอกเจียนี่ว่าเลยครับเนี่ยนี่คือเรื่องยาวไปด้วยภาษาอังกฤษนะเด็กๆเราทะเลาะบ่อยกูว่าตัวเองจริงๆกูจะนอนยังไงเจียนี่วิ่งมาเพื่อบ่อยเว้ยในนี้ยังกูจะขันทาร์เมริกันแต่มาโดนทำอย่างเช่นนี้ฮะเสบียกเขาโมนีวีดูแต่มือเชื่อลูกตัวเสียวันเราจะชอนกองลีกสนิทนี้ยังกับพี่บ่อย ตำรวจทำกูรันเดอร์ซีเวอร์ซีดูดีอาจิงปีทาบิโลพยายามชี้ดูเราจะเอาซีเจนปีว่าอุปมาหน้าฮาเลตันนี่ลูกกูจะเช่ายาไงน้องวันนี้กูจะเช่ายาไงน้องชีเลลูกเราจะกองลีกมันนี่ยาวไปงับพี่ว่าเลยตำรวจทำเนี่ยเจ้าก็เช่นนี้ฮาลูกวันนี้ไม่ชีโร่รำเขาดีแล้วจังตุสยาวันนี้เนี่ยตรีเนี่ยกองมินิจาร์เลลูกเราจะกองลีกจริงจังจะมาพี่ว่าเลยตำรวจทำกูดีนี่มาเรื่องเดอร์ซีเวอร์ซีน่าจะจิงปีต่อมาพี่บิโลสยาวันนี้ก็นี่ก็สองจีต่อมาเ
ဆုံးသူတန်းကျော်သွားပြီလို့ဂျွန်ဆော့ကင်းတက်ကလူကပြောလိုက်ပါတယ်။ဥရောပနိုင်ငံတွေမှာတော့ဗိုင်းရပ်ကူးစက်မှုတွေတိုးလာနေတာနဲ့ရင်ဆိုင်နေရပြီးတော့နေစဉ်ကူးစက်မှုနှုန်းတွေမှာလည်းစာချုပ်တွေမြင့်တက်ခဲ့ပါတယ်။ဗြိတိန်မှာတော့မနေ့ကဗိုင်းရပ်ကူးစက်ခံသူ 1800ခန့်စနစ်ရောက်ရှိတယ်လို့ဗြိတိန်အစိုးရကပြောပါတယ်။တနင်္ဂနွေနေ့ညပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ။ကိုဗစ်-19ရေပေါ်အခြေအနေအရပြီးမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကို လက်တလုံးမှာယာယီအစိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ12နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုရတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။များချမ်းသာပါ။
This program has come to you from the Voice of America, Washington.